Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2018ခုနှစ်အောက်တိုဘာ12ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line number 24 25 32 50နဲ့ line number 190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်တင်ဒီနေရာမှာတော့ပြမေးဆွဲဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသူနဲ့မိသားစုကိုအာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်ပါကစ္စတန်နိုင်ငံလူမျိုးစုဒေသကနေကတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ပဲကြေညာလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနဲ့မြန်မာနိုင်ငံအမျိုးသားလူချုံရေးအကြံပေးဦးတောင်ထွန်းတို့တွေ့ဆုံဆွေးနွေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့ပြည်ပခါနဲ့ပတ်သက်ပြီးတော့မကြသေးခင်ကပဲမိန့်ခွန်းပြောကြားသွားခဲ့ပါတယ
်ကျမတို့လုပ်မယ်လို့ပြောထားတဲ့လုပ်ငန်းတွေကျမတို့လုပ်သင့်တယ်လို့ခံယူထားတဲ့လုပ်ငန်းတွေကိုတိုးတက်အောင်မြင်ဖို့ကျမတို့ဆောင်ရွက်သွားအောင်မှာဖြစ်ပါတယ
်ဒီကြောင့်ကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းပေါ်မှာနိုင်ငံရေးအကဲခတ်တွေရဲ့သုံးသပ်ချက်နဲ့အတူမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေတာတက်မတော်စစ်စင်ရေးကြောင့်မဟုတ်ဘူးလို့မြန်မာအစိုးရဘက်ကပြောလိုက်တဲ့ကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ငယ်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ပြမေးဆွေဖန်စီခံရတဲ့အမေရိကန်နိုင်ငံသူကတ်လန်ကိုမန်ခင်ဗျူပြစ်သူကနေဒါနိုင်ငံသားဂျော့ရှွာဘွိုင်းနဲ့တာသမီ3ယောက်တို့ကိုအာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်ပါကစ္စတန်နိုင်ငံလူမျိုးစုဒေသကနေကတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ပဲကြေညာလိုက်ပါတယ်သူတို့က2012ခုနှစ်ကတည်းကအာဖဂန်နိုင်ငံမှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အာဖဂန်တာလီဘန်တွေကပြန်မေးဆွဲဖမ်းဆီးခဲ့တာဖြစ်ကြောင်းကြေညာခဲ့တယ်လို့ဖမ်းဆီးခံတွေရဲ့ဗီဒီယိုတစ်ခုကိုလည်းထုတ်ပြန်ခဲ့တာပါတာလီဘန်တပုံတွေကတော့ဖမ်းဆီးခံထားရတဲ့သူတို့ရဲ့အဖွဲ့ဝင်တွေနဲ့ဖမ်းဆီးခံထားရစဉ်တာသမီ3ယောက်မွေးဖွားခဲ့တဲ့အမေရိကန်နိုင်ငံသူဇုံတွဲမိသားစုကိုလဲလှယ်ဖို့တောက်ဆိုထားတာပါခိုင်မာတဲ့ထောက်လှမ်းရေးသတင်းတွေကိုအမေရိကန်ထံကရရှိခဲ့ပြီးနောက်မှာပဲအာဖဂန်နဲ့နေဆက်ပါကစ္စတန်နိုင်ငံကကိုရန်ဒေသမှာကတ်တင်စစ်စင်ရေးတစ်ခုပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါစစ်စင်ရေးအောင်မြင်မှုရရှိခဲ့တာဟာအချိန်နဲ့တပြေးညီထောက်လှမ်းရေးသတင်းတွေဖလှယ်ခဲ့တဲ့ရလဒ်ဖြစ်ကြောင်းနဲ့အချမ်းပဲဝါဒကိုဆန့်ကျင်တိုက်ဖြစ်ရေးပါကစ္စတန်နိုင်ငံကဆက်လက်တန်းရည်တန်းချထားတယ်လို့ဘုံရန်သူကိုနိုင်ငံတပ်ဖွဲ့တွေလက်တွဲချေမှုမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံဆက်ဆံရေးမှာတိုးတက်မှုလက္ခဏာတစ်ရပ်ဖြစ်နေချီချူးစကားပြောကြားခဲ့ပါတယ်2016ဒီဇင်ဘာမှာနောက်ဆုံးထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့အသက်32နှစ်အရွယ်ကိုမန်နဲ့အသက်33နှစ်အရွယ်ခင်မုန်းဖြစ်သူဘဝရုံနှူးကလွတ်မြောက်ရေးအတွက်တာလီဘန်ကျင်းသားတွေကိုပြန်လွတ်ပေးဖို့သမ္မတဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့သမ္မတထရန့်ကိုပန်ကြားထားတာရှိခဲ့ပါတယ
်ပါလက်စတိုင်းဟာမတ်စ်အဖွဲ့ဟာရန်ဘက်အုပ်စုဖြစ်တဲ့ဖာတာအဖွဲ့နဲ့နိုင်ငံရေးအရာပြန်လည်ပေါင်းစည်းဖို့သဘောတူညီချက်ရရှိသွားပြီဖြစ်ကြောင်းပြောဆိုလိုက်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့မှာနှစ်ရက်ကြာဆွေးနွေးမှုတွေအပြီးသဘောတူညီချက်ရရှိခဲ့ကြောင်းဖာတာအဖွဲ့ခေါင်းဆောင်အစ်စမေဟန်နီယာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဆွေးနွေးပွဲကိုအီဂျစ်အစိုးရကရရရော်ရော်ကမကထလုပ်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်သဘောတူညီမှုရရှိခဲ့ကြောင်းကြေညာချက်ကိုတော့ AFP သတင်းဌာနနဲ့မေးမြန်းကမ်းမှာဖာတာအဖွဲ့ခေါင်းဆောင်ကပြောဆိုခဲ့တာပါသဘောတူညီချက်မှာဂါဇာဒေသက RAF နဲ့နေဆက်ဂိတ်ကိုညီညွတ်တဲ့အစိုးရတရက်ကတာဝန်ယူရေးရဲတပ်ဖွဲ့ဝင်3000ကိုပြန်လည်တာဝန်ပေးအပ်ရေးအစီအစဉ်တွေပါဝင်ကြောင်းလည်းသတင်းတွေကဖော်ပြကြပါတယ်ဂါဇာဒေသမှာပါလက်စတိုင်းသမ္မတမာမုဒ်အာဘတ်စ်ရဲ့ဖာတာအုပ်စုကိုပြန်လည်ထိန်းချုပ်ခွင့်ပေးဖို့ဟာမတ်စစ်သွေးကြအုပ်စုကပြီးခဲ့တဲ့လတည်းဆုံးဖြတ်ခဲ့ပြီးတဲ့နောက်သဘောတူညီချက်ရရှိခဲ့ကြတာပါဟာမတ်စ်အုပ်စုဟာဖာတာအဖွဲ့နဲ့ပြည်တွင်းစစ်ခေတ္တဖြစ်ပွားခဲ့တဲ့2009ခုနှစ်ကစလို့ဂါဇာဒေသနဲ့ဒေသခံနှစ်သန်းကိုအုပ်ချုပ်နေခဲ့တာဖြစ်ပါတယ်။ညီညွတ်တဲ့အစိုးရတရက်ဖွဲ့စည်းရေး2014ခုနှစ်မှာနှစ်ဖက်အကြားသဘောတူညီခဲ့ကြပေမဲ့ဟာမတ်စ်အုပ်စုရဲ့အုပ်ချုပ်ရေးအဖွဲ့ကဂါဇာဒေသကိုဆက်လက်အုပ်ချုပ်နေတာလည်းဖြစ်ပါတယ်။ဂါဇာဒေသကိုဆယ်စုနှစ်တွေနဲ့ချီပြီးအစ္စရေးနိုင်ငံကပိတ်ဆို့ထားခဲ့သလိုနေဆက်ချင်းထိစပ်နေတဲ့အီဂျစ်နိုင်ငံကလည်းမကြသေးခင်နှစ်တွေကနေဆက်ဒေသတော်တော်များများကိုပိတ်ထားတဲ့အတွေ့ဂါဇာဒေသရဲ့စီးပွားရေးမှာထိခိုက်နေရပါတယ်ရှင
်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ဟာအစ္စရေးနိုင်ငံကိုဆန့်ကျင်တဲ့ဗက်လိုက်တဲ့သဘောထားတွေရှိနေတယ်ဆိုပြီးအမေရိကန်ကအဖို့ဝင်ဖြစ်ကနေနှုတ်ထွက်လိုက်ပါတယ်။ဆုံးဖြတ်ချက်ကိုအလွယ်ကူချမှတ်ခဲ့တာမဟုတ်ဘဲအစ္စရေးဆန့်ကျင်ရေးဗက်လိုက်မှုတွေဆက်လုပ်နေတဲ့ UNESCO အဖွဲ့ထဲမှာပြုရင်ပြောင်းလဲရေးလုပ်ဖို့လိုအပ်နေကြောင်းအမေရိကန်ရဲ့စိုးရိမ်မကင်းတဲ့သဘောထားတွေကိုရောင်ပြန်ထင်ရှားခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူအက်တန်ယူရက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ ဖော်ဝင်နိုင်ငံမဟုတ်တဲ့အကဲခတ်တစ်ဦးဖြစ်ဆက်လက်ရည်တည်သွားမယ်ကြောင်း UNESCO ညွှန်ကြားမှုချုပ်ကိုအတိပေးထားကြောင်းလည်းဖော်ပြထားပါတယ်။ဖော်ဝင်ဖြစ်ကနှုတ်ထွက်မှုဟာဒီဇင်ဘာလ31ရက်နေ့မှာစတင်အတည်ဖြစ်လာမှာပါ။ UNESCO ညွှန်ကြားမှုချုပ် Arina Bokova ကတော့ American နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့တရားဝင်အကြောင်းကြားစာကိုလက်ခံရရှိထားကြောင်းနဲ့ဆုံးဖြတ်ချက်အတွက်အထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်တုံ့ပြန်ထားပါတယ်။ပါလက်စတိုင်းကိုအဖွဲ့ဝင်ဖြစ်အပြည့်အဝလက်ခံလိုက်တဲ့ပေါ်အမေရိကန်ကကန့်ကွက်တဲ့အနေနဲ့2011ခုနှစ်မှာ UNESCO ကိုဗန်ဒါရီထောက်ပံ့မှုတွေအကြီးအကျယ်လျှော့ချထားတာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းအတွက်ဒီကနေ့မိုးလေဝသခန့်မှန်းချက်ကလေပြင်းတိုက်ပြီးလေရုဆိုတိုင်းစရော့ကျမဲ့အတွက်ကြောင့်ဆန်ဖရန်စစ္စကိုမြို့မြောက်ပိုင်းနေရာ22ခုမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကိုမထိန်းနိုင်မဲ့အခြေအနေမျိုးမှာရှိနေပါတယ်။လေပြင်းကြောင့်မနေ့ဗုဒ္ဓနေ့ကတော်မီကူးဆက်လောင်ကျွမ်းမှုများခဲ့ပြီးပျက်စီးရတဲ့ဒေသတွေကနေဘေးလွတ်ရာလဲပြောင်းရွှေ့ပေးခဲ့ရပါတယ်။အ ਨੇ ဆုံးလူ23ဦးသေဆုံးပြီးလူ300ကျော်ပျောက်ဆုံးနေပါတယ်။အိုးအိမ်နဲ့စီးပွားရေးလုပ်ငန်းအ ਨੇ ဆုံး3500လောက်ပျက်စီးခဲ့ပြီဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။ခရိုင်နယ်အတွင်းကဟက်တာ6900လောက်ကိုမီးကူးဆက်လောင်ကျွမ်းနေပြီးကဘာကျော်စပစ်ခြံတွေဝိုင်းထုတ်လုပ်ရေးလုပ်ငန်းတချို့လဲမီးကြောင်ပျက်စီးခဲ့ရပါတယ်။၆တွေ့တဲ့ရာသီဥတုမှာမိသက်သမားတွေစ조사မိငိမ့်တက်နေရသလိုမိလောင်ထားတဲ့ရက်ကွက်တွေအတွင်မှာလည်းလျှက်ဆက်လိုင်းတွေကလမ်းမပေါ်မှာလဲကျနေပါဗျ။ရက်ကွက်တချို့မှာတော့မဲတူးနေတဲ့မိကိုခောက်နိုင်တွေမိတင်ထားတဲ့တစ်ပင်တွေနဲ့စွန့်ပြစ်သွားတဲ့ကားအနှဲငယ်ပဲကျန်းရှိပါတယ်။မိတင်ထားတဲ့ရက်ကွက်တွေတဲ့လူတွေဝင်းမဲ့အရေးကိုတားတဲ့အနေနဲ့ရဲတွေကလမ်းတွေကိုပိတ်ထားပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနဲ့မြန်မာနိုင်ငံဆိုင်ရာအမျိုးသားလွန်ကြုံရေးအကြံပေးဦးတောင်ထွန်းတို့တွေ့ဆုံဆွေးနွေးကြပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေတာဝန်ယူမှုတာဝန်ခံမှုနဲ့ဆိုးဝါးလာတဲ့အခြေတဲပြဿနာကြီးကိုရှေ့ဆက်ဖြေရှင်းနိုင်ရေးဆွေးနွေးခဲ့ကြောင်းလည်းအမေရိကန်သံမတ်ကြီးနီကီဟေလီကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့တာပါ။ခန့်ပြင်းတဲ့ကပြိပခတ်တဲ့ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တန်ဝက်ကျော်ထွက်ပြေးနေရတဲ့အထိအခြေအနေတွေဆိုးဝါးလာနေတဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကစိုးရိမ်မှုတွေဆက်လက်ထွက်ပေါ်နေတာဖြစ်ပါတယ်။ခန့်ပြင်းတဲ့မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့နိုင်ငံရေးရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ် Jeffrey Feldman ကလည်းမနေ့ပံတောက်ကြံတွေကနေရှေ့သတင်းပတ်အင်ကာနေ့ထိမြန်မာနိုင်ငံကိုတွားရောက်မဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။စစ်စင်ရေးတွေရက်စဲဖို့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးရနိုင်မှုဒုက္ခသည်တွေဂုဏ်သက်ကရှိရှိကိုယ်တော်ဆန္ဒတိုင်းနေရပြန်နိုင်မှုအတွင်းရေးမှုချုပ်ရဲ့တိုက်တွန်းချက်ကိုအာရုံစိုက်ဆွေးနွေးမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်ကလည်းမနေ့ပံမှာပဲလွန်ကျွေးကောင်စီမှာအလို့သဘောအစီအခံတင်ပြဖို့လည်းရှိနေပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာဆိုရတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဒီကနေ့လူထုကိုပြောကြားတဲ့မိန့်ခွန်းမှာတော့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်ရေးပြည်လည်နေရာချထားရေးနဲ့ထူထောင်ရေးကိစ္စတွေကိုအကောင့်ထက်ပေါ်ဖို့အစိုးရကစီစဉ်နေတဲ့အကြောင်းတွေကိုပြောကြားသွားခဲ့ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့သတင်းတွေမမှန်ကန်ကြောင်းမြန်မာစစ်တပ်ကြီးအကဲကပြောဆိုလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့အညီသာဆောင်ရွက်နေတယ်ဆိုတာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးနဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောကြားခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်၅သိန်းကျော်ထွက်ပြေးရတဲ့အထိအခြေအနေတွေဆိုးဝါးနေတယ်လို့လုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်အကျွံသုံးမှုလူမျိုးတုံးတပ်ဖြတ်မှုအထိကျွလွန်နေတယ်ဆိုတဲ့သတင်းတွေအပေါ်စိုးရိမ်ကြောင်းနေပြည်တော်မှာမနေ့တုန်းကတွေ့ဆုံရမှာတန်မတ်ကြီးစကော့မာစီယာရဲ့ပြောဆိုချက်ကိုကာကွယ်ရေးဦးစီးချုပ်ကတုံ့ပြန်ရှင်းလင်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနေလို့မရအောင်စစ်တပ်ကစနစ်တကျလုပ်ခဲ့ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကမနေ့တုန်းကပဲအစင်ခန်းစာထုတ်ပြန်ခဲ့ပြီးနောက်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောကြားချက်ထွက်ပေါ်လာခဲ့တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ရခိုင်ပြည်နယ်ကတကြောပြန်ပဋိပက္ခတွေဟာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်စတင်ခဲ့တာဖြစ်ကြောင်းဘင်္ဂလီတွေကိုလည်းရိုဟင်ဂျာအဖြစ်က ကိုလိုနီခေတ်ကတည်းကအသိအမှတ်ပြုခဲ့တာမျိုးမရှိကြောင်းနဲ့အခုနောက်ဆုံးပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတာဟာလဲဇာတိဒေသကိုပြောင်းတဲ့သဘောဖြစ်နိုင်ကြောင်းပြောဆိုခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ချက်ကားပြောဆိုမှုတွေသတင်းမီဒီယာတွေကတဆင့်ဝါဒဖြန့်လှုံ့ဆော်မှုတွေရှိနေကြောင်းလည်းပြောဆိုခဲ့တာပါ။
ဗီယက်နမ်နိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းမှာရေကြီးမြေပြိုမှုတွေကြောင့်အနည်းဆုံးလူ38ဦးသေဆုံးပြီးလူ40ပျောက်ဆုံးနေပါတယ်။တဘာဘေးဒဏ်အပြင်းထန်ဆုံးခံခဲ့ရပြီးတဲ့နောက်လူ12ဦးသေဆုံးခဲ့ရတဲ့မြောက်ပိုင်းဟွာဘင်းပြည်နယ်မှာတော့အနည်းဆုံး21ယောက်တန်းရရှိခဲ့ကြောင်းလဲဗီယက်နမ်တဘာဘေးဒုက္ခစီမံခန့်ခွဲမှုအာဏာပိုင်ဖွဲ့ကပြောဆိုထားတာပါ။ဒီသတင်းပတ်ဆော့ပိုင်းဗီယက်နမ်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အပူပိုင်းမုန်တိုင်းကြောင့်မိုးရေကြိမ်40စင်တီမီတာလောက်ထိရွာသွန်းခဲ့ပြီးတဘာဘေးဒဏ်နဲ့ကျုံခဲ့ရတာပါ။အနည်းဆုံးအိမ်16,000လောက်ရေနစ်မြုပ်ခဲ့ရတယ်လို့တင်းနဲ့ဆက်ကင်းဧကပေါင်းထောင်နဲ့ချီပြီးတော့လည်းပျက်စီးဆုံးရှုံးခဲ့ရပါတယ
်။စပိန်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်လေးခုလောက်ကဆင်းရဲနာသိမ့်မှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းနိုင်ငံရဲ့အကြီးမားဆုံးနိုင်ငံရေးပြဿနာနဲ့ကြုံတွေ့နေရခြင်းဒီကနေ့ကြာသပတေးနေ့မှာတော့နှစ်ပတ်လည်အမျိုးသားနေ့ကိုကျင်းပနေကြပါတယ်။စပိန်နိုင်ငံအရှေ့မြောက်ပိုင်းဒေသကိုတရားဝင်လွတ်လပ်ရေးကြီးညာလိုက်ပြီလားဆိုတာကိုလာမယ့်တနင်္လာနေ့မှာပြက်ပြက်သားသားပြောဖို့ကတလိုနီးယားဒေသအကြီးအကဲကာဖျူချ်ဒမန်ကိုစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကမနစ်ဗုဒ္ဓဟူးနေ့ကရာဇသံပေးထားပါတယ်။စပိန်နိုင်ငံတွင်းကနေခွတ်ထွက်ဖို့အတွက်ကတလိုနီးယားဒေသကအများစုကအောက်တိုဘာလ၁ရက်နေ့ကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာမဲပေးခဲ့ကြတာပါ။ကတလန်ဒေသဆိုင်ရာလွှတ်တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကကတလန်ဒေသအကြီးအကဲဖျူချ်ဒမန်မင်ဂွန်ပြောထားမှာတော့ကတလိုနီးယားဒေသလွတ်လပ်ရေးကိုကြီးညာခဲ့တာပါ။ဒါပေမဲ့လည်းခွဲထွက်ရေးသမားတွေနဲ့စပိန်ဗဟိုအစိုးရကြားစစ်ဆန်ညှိနှိုင်းနိုင်ရေးအတွက်လက်တွေ့အကောင့်ထဲပေါ်ကျင့်သုံးမှုကိုတော့သတင်းပတ်တင်နဲ့ချီပြီးဆိုင်းငံ့ထားတာပါ။ကတလန်ဒေသအကြီးအကဲပျူချ်ဒမန်ဘက်ကကတလိုနီးယားဒေသလွတ်လပ်ရေးကြီးညာကြောင်းပြောဆိုခဲ့မယ်ဆိုရင်တော့ရက်ပိုင်းအတွင်းမှာပဲစပိန်အခြေခံဥပဒေပြဋ္ဌာန်းချက် 155 ကိုအသုံးချပြီးကတလိုနီးယားဒေသရဲ့ဒစိတပိုင်း၉ပိုင်းအုပ်ချုပ်ရေးကိုဆိုင်းငံ့လိုက်ပြီးဗဟိုအစိုးရကတိုက်ရိုက်အုပ်ချုပ်မယ်လို့စပိန်ဝန်ကြီးချုပ်ကအခိုင်အမာပြောဆိုထားပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ချင်ညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပြတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အမိန့်ကိုနဲ့စကြင်ပါတယ်။ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ပြောဆိုတာထက်လက်တွေ့ဖြေရှင်းတိုးတက်မှုတွေနဲ့တုံ့ပြန်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့ပြည်သူ့ကိုအသိပေးလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်သိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စအပါအဝင်ဒေသတွင်းလူသားချင်းစာနာထောက်ထားမှုဆန်ရကိစ္စရပ်တွေကိုပြည်တွင်းပြည်ပပူးပေါင်းဆောင်ရွက်ဖြေရှင်းမဲ့လုပ်ငန်းစဉ်တွေကိုလည်းဒေါက်ဆန်းစုကြည်ကဒီကနေ့ပြည်သူကိုပြောတင်ပြသွားပါတယ်။မတ်သိန်ကြီးထိုက်ကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံဘက်ကလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ပြောဆိုနေတာထက်လက်တွေ့ဆောင်ရွက်ချက်တွေနဲ့တုံ့ပြန်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။ကျမတို့လုပ်မယ်လို့ပြောထားတဲ့လုပ်ငန်းတွေကျမတို့လုပ်သင့်တယ်လို့ခံယူထားတဲ့လုပ်ငန်းတွေကိုတိုးတက်အောင်မြင်ဖို့ကျမတို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဝေဖန်ချက်တွေဆွဆွဲချက်တွေကိုစကားနဲ့တုံ့ပြန်ခြေပနေတာတဲ့လက်တွေ့လှုပ်ဆောင်ချက်တွေတိုးတက်မှုရတာရလတ်တွေနဲ့ကဘာကိုပြသသွားဖို့ကျမတို့လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တွေအများစုနေထိုင်တဲ့ဒေသတွေမှာလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းဆက်ခဲ့တဲ့ဒေသတွေမတည်ငြိမ်မှုတွေကနေဒေသခံသိမ်းနယ်ချီပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပြည်ပခန့်ကိုဖြည့်ရှင်းကင်တွယ်သွားမဲ့လုပ်ငန်းစဉ်တွေကိုပြည်သူလူထုကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်ပခန့်ကိုလုပ်ငန်းစဉ်၃ခုချမှတ်လှုပ်ဆောင်မယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်
။ပထမကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများထိထိရောက်ရောက်ပေးအပ်ရေးနဲ့ဒုက္ခသည်များပြန်လည်လက်ခံရေးဖြစ်ပါတယ်။ဒုတိယကတော့ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးဖြစ်ပါတယ်။တတိယကတော့ဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပဋိပက္ခကင်းဝေးရေးတို့ပဲဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထိထိရောက်ရောက်ပေးအပ်နိုင်ဖို့လက်ရှိအနေအထားကိုထပ်မမြင့်တင်ပြီးဆောင်ရွက်ဖို့လိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားတဲ့သူတွေပြန်လာလက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျမတို့ညှိနှိုင်းနေပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီး ဒီလူတွေအပြင်ပဋိပက္ခဖြစ်ခဲ့တဲ့ဒေတာရင်းကလူနည်းစုတိုင်းရင်းသားတွေကိုယ်ကိုယ်ယုံကြည်မှုအရာလူနည်းစုဖြစ်နေချသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခတွေရေရှည်ခြုံငိမ့်သွားစီရေတို့အတွက်ပါဆောင်ရွက်မယ်လို့လဲနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကကတိပြုပြောဆိုပါတယ်ရခိုင်ပြည်ပခကိုဖြည့်ရှင်ရဲ့အကူအညီတွေပေးဖို့အတွက်နိုင်ငံတကာရဲ့ကမ်းလှမ်းမှုတွေပြည်တွင်းလူရှင်တွေရဲ့ကမ်းလှမ်းမှုတွေကိုလည်းထည့်သွင်းစဉ်းစားပူးပေါင်းဆောင်ရွက်သွားဖို့အတွက်ရန်တရားတရားဖွဲ့စည်းပြီးကိုယ်တိုင်ဥဆောင်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုပါတယ်
။ဒီရန်တရားကိုရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUnion Enterprise for Humanitarian Assistance, Resettlement and Development in Rakhine, လို့နာမည်ပေးထားပြီးနိုင်ငံတော်အစိုးရနဲ့အတူပြည်တွင်းပြည်ပနိုင်ငံအဖွဲ့အစည်းစုံပါဝင်နိုင်မှုဂန္ဓာစုံအလွှာစုံပါဝင်နိုင်မှုလုပ်ငန်းမျိုးစုံဆောင်ရွက်နိုင်မှုတို့အတွက်ရည်ရွယ်ပြီးဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ် Union Enterprise for Humanitarian Assistance, Resettlement and Development in Rakhine မှာနိုင်ငံတော်အစိုးရအနေနဲ့ကျမနိုင်ငံတော်အတိုင်းပိုင်းကပုဂ္ဂိုလ်ကဥက္ကဋ္ဌဖြစ်တာဝန်ယူမှာဖြစ်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးကဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံတကာဗန္ဓာရေးအဖွဲ့အစည်းတွေပါဝင်ကြဖို့မြန်မာအစိုးရကဖိတ်ခေါ်ထားပါတယ်။ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေမြန်မာပြည်ပွားတွေလည်းဝိုင်းဝန်းကူညီကြဖို့ဒေါက်တာဆန်းစုကြည်ကတိုက်တွန်းပြီးဘလို့ကူညီနိုင်မလဲဆိုတာကိုလည်းဒီရပိုင်းအတွင်းမှာပဲဖြန့်ဝေသွားမယ်လို့ပြောဆိုသွားပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့အခုလိုတော့ဆန်းစုကြည်ပြောသွားတဲ့မိန်ကွန်းအပေါ်မှာနိုင်ငံရေးကဲကတ်တွေကတော့အပြူသဘောနဲ့ကြိုဆိုလိုက်ကြပါတယ်။တကယ်လက်တွေ့လှုပ်ဆောင်နိုင်မှုဘလောက်ရှိမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့မြမရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသက်ပါတယ်။အဲ
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အနေနဲ့ပေါ့လေဒီရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြိပက္ခတွေကိုနော်အကောင်းဆုံးဖြေရှင်းတဲ့နေရာမှာပေါ့ဒီနော်နိုင်ငံတကာရဲ့အခမ်းကဏ္ဍကိုလည်းပဲအလေးထားဖို့လိုအပ်တယ်ဆိုတော့နည်းနည်းအသားပေးပြီးပြောတာလည်းပဲတွေ့ရပါတယ်။နောက်တစ်ချိန်တည်းမှာပဲဒီနိုင်ငံတကာရဲ့အခမ်းကဏ္ဍအရေးကြီးသလိုကျွန်တော်တို့နော်ပြည်သူလူထုရဲ့ဟိုထောက်ခံမှုကျွန်တော်တို့ပြည်သူလူထုရဲ့ဝန်ရံမှုဟာလည်းပဲဒီအချက်တည်းဒီပြိပက္ခကိုဖြည့်ရှင်းတဲ့နေရာမှာအင်မတန်မှအရေးကြီးတယ်ဆိုတာကိုသူကဟိုအလေးထားပြီးပြောသွားတာတွေ့ရပါတယ်။နောက်တစ်ဖက်ကလည်းပဲဟိုနိုင်ငံတကာကိုနိုင်ငံတော်အတိုင်းအမြံပုံကိုအနေနဲ့ပေးချင်တဲ့သတင်းစကားတော့ဒီရခိုင်ပြည်နယ်ပြိပက္ခဖြည့်ရှင်းရေးအတွက်နောက်တစ်ဆင့်တိုးပြီးတော့ဆောင်ရွက်ဖို့အတွက်ခြေလှမ်းစပြီးဆိုတာကိုသူကအသိပေးတဲ့သဘောပါ။အဲ့ဒီခြေလှမ်းကိုလည်းပဲစီးကြကော်မတီတရဖွဲ့စည်းပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပေါ့လေဥဆောင်ပြီးတော့အဖော်ဆောင်မဲ့လုပ်ငန်းစဉ်ဖြစ်နေသူချပြပြောသွားတာကိုလည်းတွေ့ရပါတယ်ကျွန်တော်တို့နိုင်ငံတကာကဆွဆွဲမှုတွေအပြစ်တင်မှုတွေဒါတွေကိုအလုံးနဲ့တက်တည်ပြပြီးတော့ဟလာဟိုဖြည့်ရှင်းသွားမယ်နော်အလုံးနဲ့တက်တည်ပြပြီးတော့အဖြေရှာသွားမယ်ဆိုတဲ့သဘောမျိုးပြောသွားတာလည်းပါတဲ့အခါကျတော့ကျွန်တော်တို့ဒါမဲ့ပေါ့လေဂျပန်အတွင်းဒါမဲ့လာပိုင်းအတွင်းမှာနော်လက်ရှိနိုင်ငံတော်တမရနဲ့နိုင်ငံတော်တိုင်းနိုင်ငံပုတ်ကိုဥဆောင်တဲ့အစိုးရအဖွဲ့အနေနဲ့ရခိုင်ပြည်နယ်ပြိပက္ခရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့နော်ဘလောက်အထိချီးမြှောက်ရောက်ပေါ့လေအဲချိတ်ကအဖြေရှာလာနိုင်မလဲဆိုတာကိုကျွန်တော်အမြင်ကတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆက်ပြီးတော့စောင့်ကြည့်လာမယ်လို့အဲ့ဒီလိုသုံးသပ်လို့ရပါတယ်အဲ့ဒီအတွက်ကြောင့်မလို့အစိုးရရောကျွန်တော်တို့ပြည်သူရောကျွန်တော်တို့ပြည်တွင်းမှာရှိတဲ့ဒီအရက်ဖက်အဖွဲ့အစည်းတွေရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရောအားလုံးဝိုင်းဝန်းပူးပေါင်းပြီးတော့ဆောင်ရွက်ဖို့လည်းပဲနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အလေးနဲ့တိုက်တွန်းတာဖြစ်နိုင်တယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍကိုအတိအမှတ်ပြုပြောသွားတဲ့အပေါ်မှာတော့လူငယ်နဲ့လူမှုသဟာစာရဖြစ်စန္ဒကအမှုဆောင်ညွှန်ကြားရေးမှူးကိုသက်ဆွေဝင်းကလည်းကြိုဆိုလိုက်ပါတယ်ဒီလိုအသိအမှတ်ပြုတဲ့အတိုင်းတကယ်တမ်းလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ
်သူ Fever Society ရဲ့အခမ်းအနားကိုတော်တော်များများအသိအမှတ်ပြုရလို့ကျွန်တော်အနေနဲ့ယူဆတယ် ဒီဟာဒီပြဿနာဖြစ်လာတယ်အခုတခါမှရဲဘက်ဖွဲ့စည်းရဲ့ခံရတော့အိမ်မမပြုခဲ့ဘူးလို့ကျွန်တော်ခံစားခဲ့တာအခုဒီပြဿနာမှာရဲဘက်ဖွဲ့စည်းရဲ့ခံရတာပြည်သူရဲပါဝင်မှု NGO ရဲပါဝင်မှုဒီကရဲဖြူဝဲတုံးနဲ့ရှိတဲ့ပါဝင်မှုဆိုပြီးတော့အပေါင်းဆောင်ကနေပြီးတော့ဒီဖြစ်နိုင်တဲ့ဒီဟိုပါဝင်ပတ်သက်မှုတွေပူးပေါင်းကူညီမှုတွေတော့သူကြိုးဆိုနေဟိုဝတ်တဲ့နေဆိုတော့သူရတော့ဝန်ဆောင်တယ်အဲ့ဒါကိုတော့ကျွန်တော်တို့ဒီရဲဘက်ဖွဲ့စည်းရဲ့ခံရတော့အိမ်မပြုလာပြီဆိုတာမျိုးတော့ကျွန်တော်ခံစားလို့ရတယ်ကျွန်တော်အနေနဲ့ပြောချင်တာကတော့ကျူဆိုတယ်အရန်ကောင်းတဲ့ဟိုရွေးချယ်တစ်ခုကိုကျွန်တော်မြင်တယ်ဒါပေမဲ့ဒီတကယ်တိတိကျကျအခုကောင်းဆောင်ရမှုကိုကျွန်တော်မြင်တယ်ရဲဘက်ဖွဲ့စည်းရဲ့ပါဝင်မှုကိုတကယ်လိမ့်နေထားရဆိုလို့ရှိရင်ရဲဘက်ဖွဲ့စည်းရဲ့ဒီပူးပေါင်းပါဝင်မှုကိုကျွန်တော်တို့မဖြစ်မနေဟိုလောက်ရမယ်ပေါ့နော်ဟိုမဖြစ်မနေဟိုညှင့်တင်ပြရမယ်ဟိုလောက်ဆောင်လုပ်ပိုင်နေပြရမယ်အဲ့လိုပဲပြီးသွားတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံရဲ့ community နဲ့အဲ့လိုပဲဖြစ်ဆက်ပို့ထားမှာပေါ့ပြီးသွားတဲ့အခါပြန်ယူလာတဲ့အဓိကကျတဲ့ဒီပြည်သူတွေပေါ့နော်ပြန်ခေါ်လာတဲ့လူတွေကကျွန်တော်တို့တကယ်ဘယ်ကောမှာခေါ်လာပြီးပြီးပြီးတော့သာဘယ်နဲ့တကယ်တမ်းကိုကျွန်တော်တို့တိုးတက်ဒီလူသားဆန်တဲ့ဘဝတစ်ခုနိုင်ငံသားဖြစ်ချင်းနေကျွန်တော်တို့တိုင်းသားဖြစ်ချင်းနေမိလိုက်အောင်ဒါပေမဲ့ဒီလူတွေဟိုလူသားတွေဖြစ်တဲ့တကယ်လူသားဆန်တဲ့ဒီကုညီထောက်ပံ့မှုတွေကိုမဖြစ်မနေကျွန်တော်တို့နိုင်ငံတကာလည်းပြည်ပဆိုလို့ရှိရင်ပြည်ပကားစီရဆိုမလုပ်သင့်ဘူးအခုတစ်ခေါက်ကမျိုးဖြစ်တဲ့ ICRC ကတမောကိုပြိလိုက်တာတော့ဘာမှမျိုးကိုပြဿနာဖြစ်ချာလည်းရှိတယ်အဲ့တော့ဒါမျိုးတွေထပ်ဖြစ်နေရင်ကျွန်တော်တိုင်းပြည်တွေသိခါကြပြီးပဲဖြစ်နေတယ်အဲ့တော့ဒီကုညီကြေရည်တွေကိုလည်းကျွန်တော်တို့လုံးဝလက်ပြီးသွားပြီးတဲ့ခါကျတော့ဒီနှစ်ဖက်ကတော့ပြောင်းအောင်လို့လုပ်ရမှာပေါ့ဒါကတော့ဒီ company ရဲ့တာဝန်ဖြစ်ပါလိမ့်မယ်အဲ့တော့ဒီ company ရဲ့ you ဟိုပိတ်ပိတာမျိုးတစ်ခုလုပ်လိုက်မယ်ဆိုလို့ရှိရင်ဒါကကိုယ်နိုင်ငံအတွက်ပုံမဲ့ဆက်ဖြစ်မှာမဟုတ်ဘူးရအောင်မယ်အဲ့တော့ဒီ company မှာလည်းကျွန်တော်တို့ရရှိဖြစ်လာတဲ့ပြဿနာမျိုးကြီးချုပ်နေတာမျိုးတွေချုပ်ရှိတယ်ဒါအဲ့ဒီအရုပ်တွေကျွန်တော်ဒီပြည်သူတွေနဲ့ဆိုတာနဲ့ဒီရဲဘက်ဖွဲ့စည်းနဲ့ဆိုတာနဲ့ပုံအောင်ဆောင်ဆောင်ရဖို့နေတယ်ကျွန်တော်ဖြစ်ရှိသွားလို့ရပါလိမ့်မယ်ဟိုကောင်းပါလိမ့်ခင်ဗျ
လူငယ်နဲ့လူမှုသာသနာဖြည့်ရေးစင်တာကအမှုဆောင်ညွှန်ကြားရေးမှူးကိုသက်ဆိုဝင်ပြောသွားတာဖြစ်ပါတယ်ခင်ဗျာ VOA ကနေချာသာရင်းနေညာဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာ
ဝဲမြန်မာ has many great products and services that are very attractive to the United States
နိုင်ငံကြီးလုံးနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးချင်းအင်ကြီးတော့
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
yeah nazar le ne po lo khat khe da ba ka ja le ma ni ni ya da ba ka ja le ko win de sha ni ya de ba pa sa ma ya yaung sha da ma na bai ho zee bo yaung sha da
myanmar ne naingan da ga ngwe ye chi ye zee kwe alou kai ne akhwin lan ba win si bwa ye san ya a che ni phit pyet twi ko a pat sin tanin la ni nya ba ma si bwa ye kan na ga ni thau lwin pe ni ba de di season ko view ye internet sa myan na burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
ဖီဝီကနေဂျာဇာရီနေညပိုင်းမြန်မာဘာသာစီစဉ်တွေကိုတိုက်ရိုက်အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုထပ်ပြီးကြည့်အောင်ပါဒီအပိုင်းတွင်မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရမှာဆွဆွဲနေကြသလိုတပ်မတော်စစ်ဆေးရေးတွေရောက်မဟုတ်ဘူးလို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကညင်းဆိုလိုက်ပါတယ်ဒေါက်တာဝင်းမြတ်အေးဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းရဲ့ဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူထားသူလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်အေးကို VOA ကမတ်ခင်ဖြူထွေးကမေးမြန်းရမှာဒုက္ခသည်တွေစီစစ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညီနိုင်နေမှုကိုအခုလိုသူကအရင်ဆုံးပြောပါတယ်
အော်အဲ့ဒါကတော့ဒီနှစ်နိုင်ငံနဲ့ပဲဆိုင်တယ်ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့အဲ့ဒါသူတို့ကလို့ပြောနေတာရှိတယ်ဆိုတော့အခုပြောလို့သိတယ်ပေါ့နော်ဒါပေမဲ့သူတို့ကဟိုလာမှာလေဒီနောက်ဆုံးပတ်မှာဒီမြန်မာနိုင်ငံကိုလာပြီးတော့အဲ့ဒါကိုအခြေလက်ဆွေးနွေးမယ်နောက်သဘောတူညီချက်ရရင်ကျွန်တော်တို့ကဒီဟာကိုချက်ချင်းစမှာလေဆိုတော့အဲ့လိုအဲ့ဒါပဲကျွန်တော်သိတာတော့လေသူတို့ဟိုဒီဘက်ကိုလည်း proposal တင်ထားတယ်လို့လည်းကြားတယ်ဘာပါတယ်ဆိုတော့ကျွန်တော်တို့မသိဘူးဆိုတော့ကျွန်တော်ကအော်ဒီကလူသားချင်းစာနာထောက်ထားမှုကူညီနဲ့ဂျန်တဲ့ကိစ္စတွေဆိုတော့လေအဲ့ဒီကိစ္စအနုစိတ်တော့ကျွန်တော်တို့မသိဘူးပေါ့နော
်အခုဒုက္ခသည်တွေကိုပြန်လဲစစ်စစ်ရေးဒီလိုလုပ်နေတဲ့အချိန်ထဲမှာပဲအခုဟာဒီကုလသမဂ္ဂပြောနေတာဒီပြည်ခဲ့တဲ့ရက်ပိုင်းအတွင်းမှာကိုပဲတရက်ထဲမှာတဲ့ဒုက္ခသည်တထောင်တထောင်လောက်ထပ်ထွက်လာတဲ့စရိုက်လည်းပြောတယ်စစ်စစ်ရေးတွေဆက်ရှိနေတယ်လို့လည်းပြောတယ်အဲ့တော့
ဖြစ်နေတာပေါ့ဖြစ်နေတယ်ပေါ့ကျွန်တော်တို့လည်းတွတ်တားတယ်တွေ့တယ်အဲ့တော့ရွာဒီမှာလည်းအကုန်လုံးကအေးချမ်းနေကြပဲရွာဒီမှာဘာမှဖြစ်တာလည်းမရှိဘူးခုနကလိုဒီဘက်ကနေဟို တို့တွန်းအားပေးတဲ့ force ဆိုတာကတော့ဒီဘာမှဒီ clash လည်းမဖြစ်ဘူး engagement လည်းမရှိ attack လည်းဘာမှမရှိဘူးလေဘာမှမရှိဘဲနဲ့လည်းထွက်နေတာတွေ့တာပဲတွေ့တော့ကျွန်တော်တို့ကထွက်နေတဲ့နေရာတနည်းကကျွန်တော်ရောက်ပြီလေဒါအကုန်သိပြီးသားပါကျွန်တော်တို့အနေနဲ့တော့တွေ့တယ်တွေ့ပြီးရခဲ့တယ်ဘာကြောင့်လဲဆိုတော့တေချာရေရာမပြောဘူးအဲကျန်တဲ့ဟာကြီးလျှောက်ပြော6နာရီကျော်ရင်မထွက်ရတော့ဘူးဘာလို့ဟာဒါ temporary ပဲ curfew ကတော့ဒီလောက်ဖြစ်တဲ့အချိန်မှာတော့6နာရီကျော်ရင်မထွက်ရဘူးဆိုတာရှိတာပေါ့လို့ဆိုတော့အဲ့ဒါမျိုးပေါ့တော့မလွတ်လပ်ဘူးပေါ့လုတ်ကင်ဆက်တော့လို့မရဘူးဒါခဏတာပဲလေကျွန်တော်တို့ဒီကြောင့်မလို့စာဝတ်နေရင်လည်းပဲလို့ကျွန်တော်တို့အပြည့်အဝထောက်ပတ်မယ်နော်ဒီစိတ်ချအောင်လဲလုံခြုံရေးအတွက်ကလည်းဆောင်ရမယ်ဒီ curfew ကတော့ရှိနေအောင်ပါပေါ့ဒါပေမဲ့အဲ့ကျန်တဲ့ဟာကြီးကျွန်တော်တို့ဘယ်လိုပြောတော့လဲသူတို့ကမရဘူးလေသွားမယ်ပဲဖြစ်တာပေါ့နော်တစ်ဖက်နဲ့အဲ့ဒါဘင်္ဂလားဒေ့ရှ်တာမတ်ကြီးပါပါတယ်တာမတ်ကြီးအောင်ပါပြောလေဆိုတော့ဟိုဘက်မှာလဲဟိုဘက်မှာရောက်ဝိုင်းရင်လေတဲ့ဒုက္ခဒုက္ခအမြဲတမ်းရောက်မှာတဲ့အဲ့ဒါဘာဖြစ်လို့သွားရမလဲဘာညာသူလဲပြောတယ
်ဒါပေမဲ့ဒီမနေ့ကတုန်းက UNOHCHR ပေါ့နော်ဒီလူခွေနဲ့ပတ်သက်တဲ့ကုလသမဂ္ဂမဟာမင်းကြီးရုံးကအစင်ကစားထုတ်ပြန်တဲ့အထဲမှာကြတော့ဒီမှာပြင်းပြင်းထန်ထန်တချို့ပြောဆိုထားရရှိပါတယ်ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးနှစ်ဖက်နိုင်ငံညှိနှိုင်းဆွေးနွေးနေတယ်လို့ပြောပေမဲ့ဒီကုလသမဂ္ဂတို့ကပြောနေတာကကြတော့ဒီဒုက္ခသည်တွေကိုပြန်ပြီးတော့ဝင်လို့မရအောင်ဒါအပီးမောင်းထုတ်နှင်ထုတ်လိုက်တဲ့သဘောမျိုးအထိလှုပ်ဆောင်တာတွေရှိတယ်စစ်စင်ရေးတွေကလည်းဆက်ပြီးတော့ရှိနေတယ်လို့ပြောပါတယ်ဝန်ကြီးအဲ့တော့ဒီအပေါ်မှာ
မဟုတ်ပါဘူးမဟုတ်ပါဘူးအဲ့ဘာဖြစ်လို့လူမျိုးဖြစ်နေလဲမသိဘူးเนาะသတင်းတွေအော်ရေကျွန်တော်လဲ
သူတို့ကတော့ဒီသူတို့မှာခိုင်မာတဲ့တက်တီထောက်ထားရရှိတယ်ပေါ့နော်သူတို့အင်တာဗျူးပေါင်း65ခုလုပ်တယ်လို့လည်းပြောပါတယ်နောက်ပြီးတော့ဒီမှာသူတို့မှာဒီတကယ်ဖြစ်ပျက်ခဲ့တဲ့ပုံရိပ်တွေဓာတ်ပုံတွေပေါ့နော်မှတ်တမ်းမှတ်ရာတွေနဲ့သူတို့ကဒီပေါ်မှာကိုးကားပြီးတော့မှဒီဒုက္ခသည်တွေရဲ့ပြောဆိုချက်တွေအရာဒါတွေကဆက်ပြီးတော့ရှိနေတယ်ပေါ့လေဆိုတော့အဲ့လိုပုံစံမျိုးပြောပါတယ်ဆိုလိုတာကတော့သူတို့ကဒီနိုင်ငံထဲမှာဆက်နေဖို့အတွက်သူတို့ကိုသူတို့လုံခြုံတယ်လို့မခံစားရတဲ့အတွက်ကြောင့်ဒီဒုက္ခသည်တွေကဆက်ပြီးတော့ထွက်နေတယ်ပေါ့နော်ဆိုတော့ဒီအနေထားကတကယ်ပဲရှိနေတဲ့တော်လာဒါမှမဟုတ်ဝန်ကြီးပြောသလိုဘလို့အခြေအနေမျိုးတွေကြောင်းလို့ဒီလိုမျိုးဆွဆွဲချက်တွေဖြစ်နေတယ်ဘာ
ဖြစ်လဲကျွန်တော်လည်းကျွန်တော်တို့ကိုယ်တိုင်ရောက်တာပဲဘာမှမရှိဘူးငင်းညမ်းလို့အဲ့နေရာမှာတော့လူတွေကရွေ့လာတော့တွေ့တယ်အဲဒါပေမဲ့ဘာတွေဖြစ်နေလဲဆိုဘာမှလည်းဖြစ်မနေဘူးအဲငင်းညမ်းတဲ့ယွာတွေလည်းကျွန်တော်ရောက်ခဲ့တာပါအများကြီးပဲဟာယွာတွေအများကြီးရောက်ခဲ့တာပဲဟာဒီ၃မျိုးတွဲနေတဲ့ယွာငခုရယွာဆိုလို့ရှိရင်ဟိန္ဒူလည်းရှိတယ်မွတ်စလင်လည်းရှိတယ်ရခိုင်လည်းရှိတယ်၃မျိုးတွဲပြီးတော့ကျွန်တော်တို့လည်းတွေ့ခဲ့တာပဲအဲ့မှာဈေးဆိုင်တွေဖွင့်သူတို့ကဆိုရောင်းဝယ်ဖောက်ကားနေတဲ့နေရာကြီးလည်းရှိတာပဲသူစနာနောက်ကကျေလို့မွတ်စလင်ရောရောက်ပြီအနောက်ပြင်ဆိုမွတ်စလင်ရောပေါ့အပြည့်ပဲရှိလူအပြည့်ပဲဘယ်သူမှလည်းမသွားကြဘူးဘာဖြစ်လို့လဲဆိုတော့မသွားဘူးတဲ့ဘိုးစင်မောင်ဆက်ဒီမှာနေတာမဟုတ်လို့ဘာဖြစ်လို့သွားရမှာလို့မသွားဘူးတဲ့ကျွန်တော်ဒီမှာပဲနေတာလေဆိုတော့ကျွန်တော်တို့လည်းထောက်ပံ့နေရလေလုပ်တယ်ဆက်လုပ်တာကြီးလုပ်တယ်နောက်ပြက်ခါကျတော့သူတို့မှလိုအပ်ချက်ကြတော့ဒီ national verification process ဆိုတာဒါကတော့ဟိုသူတို့နိုင်ငံသားဖြစ်မှုနဲ့ပတ်သက်တာကြီးကျွန်တော်တို့တွန်းပြီးတော့ဆောင်ရွက်ပြီးနေပြီးမယ်ဒါကြီးအကုန်လုံးကျွန်တော်တို့ပြောဆိုခဲ့တာပဲအရင်တုန်းကတော့လိုအပ်ကံရတာကြန့်ကြာတယ်အခုအရင်နဲ့မြန်အောင်ကျွန်တော်တို့ကလေးလုတ်ပြီးမယ်ဒါကြီးလည်းပြောခဲ့တာတွေ့တယ်အဲ့ဒီဟိုလူမျိုးကြီးကြေးဝင်ကြီးရတော့လေဆိုတော့ဒါကြီးလည်းအဲ့ဒီရွာကြီးကြတော့လေ AC ပဲဘယ်တော့မှမသွားဘူးလေသူတို့ကသူတို့သားစင်ပေါင်းဆက်ကနှစ်နေရာလောက်ရှိပြီလေသူတို့ရွာတဲထားတာဆိုတော့အဲ့လိုလည်းရှိနေတာပဲအဲ့လိုသွားတဲ့လူရတယ်သွားတာမှလေဒီဘာမှမဖြစ်ဘူးဟိုရေသိမ့်တောင်ဆိုဘာမှမဖြစ်တဲ့နေရာလေဘာဖြစ်လို့အဲ့ဒီကလူရသွားတော့
အဲ့တော့
ဘာမှမသိအကွက်ကြကြပဲလုံနေသလားဒါကြီးအကုန်လုံးထွက်သွားရင် ethnic cleansing ဆိုတဲ့ definition ကြီးဝင်အောင်လုံနေသလားကျွန်တော်လည်းစင်လာကြည့်ဒီတကယ်အဲ့တော့ကျွန်တော်တို့ဘာလဲဆိုတော့ဘာမှမပြောလို့တော့ကျွန်တော်တို့အလုံးနဲ့ပဲလုံးနဲ့ပဲသတိပြရမယ်ကျွန်တော်တို့လုပ်တာတွေကမှားတာတခုမှမလုပ်ဘူးမဟုတ်တာလည်းတခုမှမလုပ်ဘူးကျွန်တော်တို့အစိုးရပြောတာနော်မှားတာလည်းမလုပ်ဘူးတခုမှမဟုတ်တာမလုပ်ဘူးအဲ့တော့ကျွန်တော်တို့ဆက်ပြီးတော့အခုလုပ်မယ်နောက်ကျွန်တော်တို့မှနိုင်ငံတော်စီမံချက်စီဆိုတာနဲ့လည်းအကြီးကြီးအကောင်တွေပုံမဲ့ကိစ္စရဲ့အခြေဒါတွေကကျွန်တော်တို့ရဲ့စီစဉ်ထားတဲ့အတိုင်းကြီးကျွန်တော်တို့တွန်းနေမှာပဲလीကျွန်တော်တို့အလုံးနဲ့ပဲသတိပြရမယ်ဒါပဲလीဒီနေ့ဘာမှတတ်နိုင်မှာမဟုတ်
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေကိုမခင်ဖြူထွေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။သတင်းရှင်အနေနဲ့ကျွန်တော်တို့ VOA ကိုစာရေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့တယ်လီဖုန်းနံပါတ်က0939382555လေးဖြစ်ပြီးတော့ fax နံပါတ်ကတော့0939382555နဲ့ဖြစ်ပါတယ်။ email နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American အတန်ကနေ2019ခုနှစ်အောက်တိုဘာ12ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ကျွန်တော်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ line number 25 30နဲ့50နဲ့ line number 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့အပတ်စဉ်ကျမ်းမာရေးခန္ဓာမျက်မှောက်ရေးရာ30ချက်နဲ့အတူ
မင်းလေး9ရောက်ဆုံးသွားကြတယ်ဒီမှာတော့ရှေ့ရောက်တော့ပဲရှာနေကြ။ဒါမြရတော့ဟိုပြန်လာကြကျလေးမျိုးကစကန်နာဘကလည်းပြောရတယ်။လူနာက
ဒီကြောင်းကိုတော့တိုင်းရင်သတင်းလောအစီအစဉ်မှာနားဆင်ရမှာပါ။ဒီတဲကမှအရင်ဆုံးတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့အိတ်မပြောတဲ့ဝေနာအကြောင်းတင်ပြထားပါတယ်။ကမ္ဘာမရောမြန်မာနိုင်ငံမှာပါအိတ်မပြောတဲ့ဝေနာအဖြစ်များလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်ဒီလိုအိတ်မပြောဖြစ်တာလဲ။ဒီဝေနာဖြစ်မဖြစ်ဘယ်လိုသတ်မှတ်နိုင်ပြီးတော့ဘယ်လိုကုသကာကွယ်နိုင်ပါသလဲ။ကာကွယ်ကုသမှုမရှိရင်ရောဘယ်လိုဆိုးကျိုးတွေဖြစ်လာနိုင်ပါသလဲ။ဒီအကြောင်းကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.มีนูครับดีญาไอ้ไม่เปียวได้ปัตตนาบ่เสียเนาะญาနိုင်ငံมาဖြစ်တဲ့အနေထားဘယ်လောက်ထိရှိလဲဆရာ
ကျွန်တော်ရေမိသားစုဆံအောင်အနေနဲ့ပေါ့เนาะဒီလူနာတွေကြည့်နေတာဒီနေ့တနေ့ကြည့်ရလူနာတွေတော့မှာ10ယောက်မှာ3ယောက်လောက်ကတော့ไอ้ไม่เปียวဘူးဆိုတာမျိုးပြောတာ ਈ ပေါ့เนาะအများတန်းကြုံတတ်တယ်အဲ့ဒါကတကယ်စဉ်းစားရရင်ကျွန်တော်ပြန်လိုက်ကြည့်လိုက်တော့လဲအဲ့လိုပဲ2 100မှာ30လောက်ကဒီနေ့အတွင်းမှာไอ้ไม่เปียวတဲ့ဝေဒနာတွေဖက်ကပ်ဖူးလေဆိုတာမျိုးတွေ့ရပါတယ်အဲ့တော့ပမာကြီးမှာလဲထိုနည်းကောင်းမယ်ရှိလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ဆရာဒါတော့အဖြစ်များနိုင်တဲ့အနေအထားရှိတာပါဆရာနော်
။ဟုတ်ပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အဓိကအခုလိုဒီအိတ်မပြောတဲ့ပြဿနာဖြစ်ရတာလဲဆရာကြီ
း။ကျွန်တော်တို့အိတ်မပြောတာကတော့အမျိုးကျွန်တော်တို့ဒီဆရာဝန်တွေကပိုင်းခြားတာရှိကြပါလိမ့်နော်။ဒါကတော့ကျွန်တော်တို့တစ်ပတ်ကို3ညလောက်အိတ်မပြောဘူး။အဲ့အရာတွေကတော်တော်များများကအိတ်ရပြောင်းလိုက်တဲ့အခါမှာအဲကိုခရီးထွက်တဲ့အချိန်မှာအိတ်တဲ့အချိန်ကြီးပြောင်းသွားတာ။အမွေရှင်ကကိုယ့်ရဲ့အဖေမျိုးသားချင်းနဲ့မှတူဆုံးပါသွားလို့စိတ်ကဒီပေါ်မှာပဲရောက်နေတယ်ပေါ့အာယုံတွေမပြောက်ဘူးလည်းစိတ်တက်တွေကြပြီးတော့အိမ်မပြောတာတွေစိတ်ဖြစ်စီလို့အိမ်မပြောတာတွေချို့ကြတော့လေခရီးဝေးသွားလိုက်ရတယ်နာယီပေါင်း10နာရီ9နာရီလောက်လင်းမြန်စီးပြီးတော့သွားလိုက်တယ်ဟိုနိုင်ငံလဲရောက်တော့အချိန်တွေကပြောင်းပြန်နေဖြစ် jet lag လို့ခေါ်တာပေါ့နော်အဲ့ဒါကြီးကြောင့်လည်းကျွန်တော်အိမ်မပြောတာတွေဖြစ်တယ်အဲ့တော့အိမ်မပြောတဲ့အကြောင်းအရာကိုကျွန်တော်တို့ဘာကြောင့်ဖြစ်တာလဲဆိုတာတိကျတော့မသိပေမဲ့ကျွန်တော်တို့ဒီဆောင်းနေပိုင်းခြားထားတာကတော့ဒီစိတ်ပိုင်းဆိုင်ရာအကြောင်းဖြစ်တာတွေရဲ့နောက်ရုပ်လက္ခဏာယောဂါတွေပေါ့ဗျာတချို့ဆိုလို့ရှိရင်ကင်ဆာယောဂါခံစားနေရတဲ့အရင်ကနာကျင်ကြိုက်ခဲနေတဲ့အဆင်မပြေရောင်ရမ်းတာတွေကြိုက်ခဲတာတွေရှိတယ်နှာခေါင်းပိတ်လို့တိတ်ခတ်တာတွေရှိနေလို့အိမ်မပြောတာနောက်ပန်းနာကျင်ကြက်လို့အိမ်မပြောတာနောက်နှလုံးယောဂါရလို့မောနေလို့အိမ်မပြောတာနောက် thyroid hormone တွေများတဲ့ခါကျတော့ကနာမငြိမ်ဖြစ်ပြီးအိမ်မပြောတာနောက်အစာမကြေလေထိုးလေအောင်ဖြစ်နေလို့အိမ်မပြောတာတွေအဲမိရသွေးဆုံးလို့အိမ်မပြောတဲ့လူတွေလည်းရှိတယ်ဒါကတော့ကျွန်တော်ယောဂါတွေကြောင့်ဖြစ်တဲ့အိမ်မပြောခြင်းပေါ့လေအဲဒီကနေမှတခါရှုစီးဝါးတွေကြောင့်အိမ်မပြောတယ်တွေ့ရတယ်အဲဒါတွေဘာလို့ဆို coffee တွေတောက်မယ်စီရီတွေရမ်းတောက်မယ်နီကိုတင်ပါတဲ့စီရီတောက်မယ်အရက်တောက်မယ်ဆိုရင်အိမ်မပြောတာတွေဖြစ်တယ်တချို့လူတွေကျတော့လေသူညခိုင်းအလုပ်ဆင်းရတာပေါ့နော်ညပဲပဲသွားသွားဆင်းနေရတဲ့ခါကျတော့သူများနေမတူဘူးဘယ်လိုအဲ့လူတွေကခါလဲညပဲလဲအိမ်မပြောနေမနေခင်ပဲလဲအဲ့လိုမရအဲ့လိုတွေရှိတယ်တချို့ကျတော့လေပတ်ဝန်းကျင်အနေထားကြောင့်စူရန်သန်နေအရင်ကြားနေရတာခလေးတွေကနောက်ရက်တာနောက်ကအလင်းရောင်ပေါ့နော်ကိုယ်ရင်းနေကိုသူများအိမ်ဟာအခန်းတွေကအလင်းတွေကထိုးပေါက်ဝင်ရောက်တော့အလင်းရောင်တွေအဲ့လိုဒီကြောင့်လည်းကျွန်တော်အိမ်မပြောတာရှိတာပေါ့နော်အဲ့တော့အများစုကတော့ခုနပြောသောစိတ်ပိုင်းဆိုင်ရာကြောင့်ဒီအိမ်မပြောတာတွေတချို့ရဲ့ဒီစီဝါတွေကြောင့်တောက်ဆုံးလို့အိမ်မပြောတာရှိတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအိမ်မပြောတဲ့ပြဿနာဖြစ်ပြီးလို့ဟိုဘယ်လိုလက္ခဏာတွေပေါ်လာရင်သတ်မှတ်နိုင်မလဲဆရာ
အိမ်မပြောတာကိုကျွန်တော်တို့အနည်းဆုံးတော့ပိုင်းခြားထားတာကတပတ်အတွင်းပေါ့နော်တော်တော်များများသူကပြန်ပြောက်သွားတတ်တယ်ပေါ့တပတ်တဲ့ပူကြော်ပြီးတော့အိမ်မပြောဆိုတော့ကျွန်တော်ဆရာဝန်နဲ့ပြသဖို့တော့လိုလာပြီเนาะဆိုပါတော့တပတ်မှာ3ညတည်းပူပြီးအိမ်မပြောဘူးအဲ့ဒါဇက်တိုက်ဖြစ်နေတယ်ဆိုရင်တော့ဆရာဝန်ပြသမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားရောဘယ်လိုရှိလဲဆရာကြီး
တော်တော်များများကအိမ်မပြောတာအေးဆေးပဲတောင်းကြတယ်အဲ့တော့ဒီကတော့ဆေးဝါးနဲ့ပဲကျွန်တော်ကုရမယ်ထင်နေတာအဲ့တော့ခုနကတော့အိမ်မပြောရတဲ့အကြောင်းရင်းပေါ့ခုနအလင်းရောင်တွေများနေသလားပေါ့နော်စူညာန်တွေ များနေသလားပေါ့ခရီးတွေနှောက်ရှက်နေသလားစိတ်တော့ကရောက်နေသလားဒါတွေကိုကျွန်တော်မဖြေရှင်းမဲနဲ့AC ဆိုတော့ AC တွေတောက်တာကိုဆောင်နေတော့တိတ်တော့အာမပေးဘူးပေါ့လေဘာကြောင့်လဲဆိုလို့ရှိရင်ဒီ AC တွေကကျွန်တော်၄ဘတ်၅ဘတ်တည်းပို့ပေးလို့မကောင်းဘူးပြလိုက်လို့ရှိရင်ဒီ AC ကြောင့်မနေ့ပိုင်းမှာ ECC နဲ့နှုံးနေတာတွေနောက်အမှတ်ညာတွေညော့တာတွေကိုယ်ခန္ဓာကခံချက်မညီတော့ဘဲနဲ့ရိုင်လဲပြီးဒဏ်ရာရတာမျိုးတွေဖြစ်နေတာလို့တခါ AC ကိုဆွဲလန်းသွားတာအဲ့ဒါတွေရှိတာပေါ့နော်ဒါ AC တွေရဲ့ခုနမကောင်းကျိုးတွေပေါ့နော
်ဟုတ်ကဲ့ဆရာကြီးဟုတ်ကဲ့အဲ့တော့ဒီနေရာမှာခုနကဒီဖြစ်ရခြင်းအကြောင်းရင်းထဲမှာအများဆုံးဖြစ်တဲ့ဒီစိတ်ကြောင့်ပတ်သက်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
းအဲ့ဒီကတော့ခုနပြောတဲ့အိတ်ဆေးကိုအရင်ဆုံးနံပါတ်1မပေးဘဲနဲ့ပြောင်းနေတော့ sleep hygiene ဆိုတာထိတာပေါ့နော်ဒီ sleep hygiene ဆိုတာကအချိန်မှန်မှန်အိပ်ရာဝင်ဖို့အိပ်ရာအိတ်ခန်းဆိုတာအိပ်ဖို့အတွက်ပဲထားမယ်အိတ်ခန်းထဲမှာအလုပ်မလုပ်ဘူးပေါ့ TV မကြည့်ဘူးတယ်လီဖုန်းမပြောဘူးတော့အိတ်ခန်းကိုပြင်ပြင်ဆင်ဆင်ထားရမယ်ကလကားတွေပါတယ်နဲ့အမှောင်အောင်လုပ်ထားရမှာတယ်သူကြံစံနေမရှိအောင်အပူအေးမျှတအောင်ပေါ့နော်သိတ်အိုက်လုံးလို့လည်းအိတ်မပြောတာတွေသိတ်အေးလုံးလို့အိတ်မပြောတာတွေအဲ့ဒါလည်းရှိတတ်တာဟုတ်အဲ့ဒီတော့ကျွန်တော်ကတော့စိတ်တက်ကြောင်အများဆုံးဖြစ်တယ်ဆိုလို့ရှိရင်စိတ်ဖိစီးရတယ်ကျော်နေအောင် relaxation လို့ခေါ်တဲ့အပန်းဖြေတာတွေပေါ့နော်ဒါတွေလုပ်ရမယ် lifestyle ပေါ့နော်သူကပုံမှန်အဲ့ရဝင်တဲ့အချိန်မျိုးလုပ်ရမယ်ပြီးတော့မှောင်ပြီးတော့တိတ်ဆိတ်နေတဲ့ခန်းထဲမှာအဲ့ရမယ်ပြီးတော့ပုံမှန်လေ့ကျင့်ခန်းလေးတွေလုပ်ပြီးတော့ဒီခုနစိတ်ဖြေဖြောက်မှုတွေရှိတာပေါ့နော်ဒါဆိုလို့ရှိရင်ဒီစိတ်ပန်းဆိုင်ရာကြောင်ဖြစ်တဲ့အိတ်မပြောတာတွေကိုကျွန်တော်ဒါစီတိုင်တယ်နောက်တစ်ခါအဲ့ရဝင်ကနေမှ coffee တောက်တာတို့နောက် nicotine ပါတဲ့ဆေးဝါးတွေကွန်စားတာဆေးရွက်ကြီးခြင်းကုန်တာဆေးရီတောက်တာတွေကိုကျွန်တော်လျှော့အောင်ခါလီကျတဲ့တော့ညဘက်မှာစားရည်အရင်စားလိုက်လို့ရှိရင်လူသဖြင့်ကာဘိုက်ဟိုက်ဒရိတ်တွေပါတဲ့အစာစားတွေအများကြီးစားလိုက်လို့ရှိရင်အဲ့ဒါတွေကအိပ်မပြောတတ်ဘူး။ဒါမှမဟုတ်ထိတ်ချိန်နဲ့အစာစားခြင်းကိုဝေးထားတာပေါ့နော်။ညနေစာကိုခက်စောစောလေးစားအဲ့ခါလီကျမှကတ်စားလို့ရှိရင်ဒီကောင်ကလည်းအိပ်မပြောတတ်ဘူးပေါ့နော်
။ဟုတ်ကဲ့ဆရာအဲ့တော့ဒီအိပ်မပြောတဲ့ပြဿနာကိုမကာကွယ်မကုသနိုင်ရင်ဆိုးကျိုးတွေရောဘာတွေရှိနေလဲဆရာ
။အဲ့တာကကျွန်တော်လူတွေရဲ့ကိုယ်ခံစားအားစနစ်ကြီးပေါ့နော်။ Immune System ကြီးကိုပြန်ပြီးတော့လန်းဆန်းပေးတာကိုဒါတည်းအဲ့တော့အိတ်ဆက်နားနေခြင်းကြောင့်လူတွေမှာဖြစ်နေတဲ့အနာတန်းရတွေအနာကျက်တာကိုပိုပြီးဥစားပေးတယ်ဗျ။နောက်ကအိတ်ချင်းကြောင့်လည်းမှတ်ညာနေပိုပြီးကောင်းလာတယ်။နောက်ကအိတ်ကောင်းကောင်းအိတ်ဆက်မယ်ဆိုရင်အိတ်မက်ဆက်လာလေးပြတ်တာပေါ့ဗျာ။အိတ်မက်ဆက်လာလေးဆိုတော့အိတ်မက်ထဲမှာဘာလုပ်ရမလဲဆိုတော့အကြံစီတွေပေါ်လာတယ်။ဒီအကြံစီတွေကိုကျွန်တော်အကောင့်ထဲပို့နိုင်တယ်။ဒါအိတ်ဆက်နားနေခြင်းအဲ့လိုတွေမရှိလို့ရှိရင်ကနာမငိမ့်တာတွေစိတ်တူတာတွေလုပ်ငန်းခွင်မှာအနောက်ဆက်ဖြစ်လာတာပေါ့နော်။အဲ့တော့စိတ်အားငယ်တယ်တခါကျကိုယ်စိတ်တူတယ်ပေါ့နော်။အာအင်းဒီကုန်ခန်းနဲ့အဲ့တော့သူကအာယုံဆုဆိုင်မှုမရှိနိုင်ဘူး။နောက်ကတုံ့ပြန်မှုတွေနှေးကွေးလာတာစကားပြောတာစားအာလေးရှာလေးတွေဖြစ်လာတ
ယ်။ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာဒီစိတ်ပိုင်းဆိုင်ရာနဲ့ဒီခုနကဆေးဝါးတို့ပါလို့ပေါ့နော်။ဒီဓာတ်ပစ္စည်းတွေနောက်ဒီပတ်ဝန်းကျင်အနေအထားတွေပြောပြတဲ့အခါမှာဆရာဒီရုပ်ပိုင်းဆိုင်ရာပေါ့ဆရာ။ဒီယောဂါတွေကြောင့်ဖြစ်တဲ့အနေအထားမှာတော့ယောဂါတွေကိုပဲအဓိကကုသပေးရမှာပေါ့ဆရာနော်
။နောက်အေးရေးသိပ်ပြက်လာလို့ရှိရင်ခုနကတော့ anxiety တို့ depression တို့ဆိုတာဝင်လာတာပေါ့နော်။အဲ့ဒါပို့ပြီးတော့ risk တွေပုံများလာတာပေါ့ဗျာသူကတော့ safe stock တွေပို့ပြီးများလာတယ်အေးပြက်လို့စိတ်တက်ကြလာတယ်အဲ့ဒီကနေမှကိုယ်လေးရှင်တွေတိုးလာတယ်အဲ့ဒီကနေသွေးတို့ယောဂါတွေရလာတယ်ဆက်ရနှလုံးယောဂါရလာတယ်စီးကျိုယောဂါတော့ရလာတယ်ဆိုတာမျိုးတွေကျွန်တော်တွေ့လာတာပေါ့နော်ပြီးတော့ခုနပြောတဲ့ကင်ဆာလိုယောဂါမျိုးတွေပန်းနာရင်ကျက်လိုယောဂါမျိုးတွေကိုကြောင်းလဲကျွန်တော်ခုနအေးပြက်တာတွေဖြစ်တာပေါ့ဒီယောဂါတွေကောင်းကောင်းကုသလိုက်ခြင်းအပြင်တည်ငြိမ်သွားတာပေါ့နော်ဒါကြောင့်ကုသတဲ့အခါမှာစိတ်ငြိမ်စေဆေးတွေထည့်ပြရမျိုးတွေပါလာတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်ကျမ၏ကဏ္ဍကိုကိုမင်းကတင်ဆက်ပေးသွားတာဖြစ်ပါတယ်မြမောက်ရေးရသတင်း30ချက်စီစဉ်ကိုမထုတ်လွှင့်ခင်မှာလာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးမှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတည်ပြုချင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြမနိုင်ငံမှာငြိမ်းချမ်းရေးသိမ့်မြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုတွေရော့ပါစေဖို့လူတိုက်ဝင်းကမတူကွဲပြားမှုတွေကိုသီးခံနိုင်ဖို့စူတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲ။ငင်းငင်းကြီးနဲ့သိမျက်ရည်အတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တော်ရရှင်နေနေကျွန်တော်တို့ရဲ့စနေညဓာတ်ရဲ့လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ VOA ကနေခြားသောရင်းနေညဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်တိုင်းရင်းသတင်းလောက်အစီအစဉ်ကိုအလဲမပေးခင်မှာအခုတခါတော့မျက်မှောက်ရေးရ30ချက်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်းတော်မြို့နယ်ကဘင်္ဂလီတွေထဲမှာအစ္စလမ်ပြည်နယ်တီထောင်ခြင်းသူတွေရှိပါတယ်ဖြစ်နိုင်ရင်ဘင်္ဂလားဒေ့ရှ်လက်အောက်ခံဖြစ်နေထိုင်လိုသူတွေလည်းရှိတဲ့အကြောင်းဥအောင်ခင်ကနောက်ကြောင်းပြန်သုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာလက်လက်ကင်ပြည်ပခတ်ဖြစ်ပွားလို့မြမအစိုးရကနေမြေရှင်းနေတဲ့အခါရခိုင်နယ်ဘင်္ဂလီအများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခုံလုံကြပါတယ်ဒါကြောင့်မြန်မာအစိုးရကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဘင်္ဂလားဒေ့ရှ်မှာကျင်းပကြပါတယ်။ဘင်္ဂလားဒေ့ရှ်ရခိုင်ပြည်နယ်မှာနေထိုင်နိုင်အောင်စစ်အင်အားသုံးဖို့မူဆလင်အဖွဲ့အချို့ကဒါကာဆန္ဒပြပွဲမှာတောင်းဆိုကြောင်းစက်တင်ဘာ16ရက်နေ့ထုတ် AFP သတင်းမှာဖော်ပြပါတယ်။သူတို့ရဲ့တောင်းဆိုချက်ဟာအစ္စလမ်နယ်မြေတီထောင်ရေးတိုက်ပွဲဝင်နေတဲ့အာဆာရိုဟင်ဂျာကယ်တင်ရေးတပ်ရဲ့ဦးတည်ချက်နဲ့စင်တူရုံးမှဖြစ်နေပါတယ်။ရခိုင်ပြည်နယ်ကဘူးသီးတောင်မောင်တော်ဒေသကိုအစ္စလမ်ပြည်နယ်အဖြစ်သတ်မှတ်ဖို့အစွန်းရောက်မူဆလင်တွေမျှော်မှန်းလာတာအနည်း90ကျော်ပါပြီ။အိန္ဒိယလွတ်လပ်ရေးကြိုးပမ်းမှုကာလမှာတိကျလွတ်လပ်တဲ့အစ္စလမ်နိုင်ငံတည်ထောင်ပေးဖို့အိန္ဒိယမူဆလင်တွေကဗြိတိရှ်အစိုးရကိုတောင်းဆိုကြပါတယ်။မူဆလင်အများအပြားနေထိုင်ရာအိန္ဒိယအနောက်ဘက်နဲ့အရှေ့ဘက်ဒေသကိုပါကစ္စတန်နိုင်ငံအဖြစ်သတ်မှတ်ဖို့တောင်းဆိုတာကြောင့်now အနည်း20ကျော်အကြာမှာဘင်္ဂလားဒေ့ရှ်ဖြစ်လာမဲ့ဒေသဟာအရှေ့ပါကစ္စတန်အနေနဲ့ပေါ်ပေါက်လာပါတယ
်အဲ့ဒီအခါမှာအရှေ့ပါကစ္စတန်နဲ့မောင်နှောဘူးစီးတောင်ရသေတောင်ကိုပေါင်းစည်းဖို့ဒေသခံဘင်္ဂလီတွေစ조사ကြပါတယ်ပါကစ္စတန်လွတ်လပ်ရေးအတွက်ကြိုးပမ်းနေတဲ့မွတ်စလင်ခေါင်းဆောင်မိုဟာမက်အလီဂျင်နာနဲ့1949မှာတွေ့ဆုံပြီးရခိုင်မြောက်ပိုင်းကိုအရှေ့ပါကစ္စတန်တွေထယ်သွင်းဖို့တင်ပြပါတယ်ဒီအစည်းအဝေးကိုအလီဂျင်နာကလက်မခံတဲ့အခါမှာတီးခြားမွတ်စလင်ပြည်နယ်တီထောင်ဖို့ကြိုးပမ်းပါတော့တယ်။1948မောင်နှောမြို့နယ်ဂရင်ပြင်းရွာမှာကျင်းပတဲ့မွတ်စလင်ညီလာခံမှာမူဂျာဟစ်ပါတီဖွဲ့စည်းကြောင်းကြေညာပါတယ်။မူဂျာဟစ်လှုပ်ရှားမှုကိုထောက်ခံအားပေးသူဟာအရှေ့ပါကစ္စတန်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရတပ်ရဲ့စစ်ဆင်မှုကြောင့် 1961 မှာမူဂျာဟစ်300လက်နဲ့ချလာလို့အင်အားဆုတ်ယုတ်သွားပါတယ
်1962စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်လည်လှုပ်ရှားလာတဲ့မူဂျာဟစ်အဖွဲ့တွေစုပေါင်းကရိုဟင်ဂျာအမျိုးသားလွတ်မြောက်ရေးပါတီကိုတည်ထောင်ပါတယ်ရခိုင်တိုင်းရင်းသားတွေပြည်နယ်တောင်းဆိုသလိုဘင်္ဂလီမွတ်စလင်ကလည်းရခိုင်နဲ့ဒန်းတူအခွင့်အရေးရဖို့ကြိုးပမ်းကြပါတယ်တပါတီဆိုရှယ်လစ်စနစ်တည်ထောင်ဖို့အခြေခံဥပဒေရေးဆွဲတုန်း1981မှာပြည်သူအကြံဉာဏ်တောင်းခါတဲ့အခါမှာဘင်္ဂလီကိုရိုဟင်ဂျာတိုင်းရင်းသားလူမျိုးအဖြစ်သတ်မှတ်ဖို့တင်ပြလာပါတယ်။ဒါပေမဲ့မဆလာအစိုးရကလက်မခံပဲပယ်ချလိုက်ပါတယ်။1962က1982အထိ10နှစ်အတွင်းမောင်တော်နဲ့ဘူးသီးတောင်ရသေတောင်မှာမွတ်စလင်ဥယျာဉ်မဆကျော်တိုးပွားလာပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကြောင့်ရခိုင်မှာခုံလုံတဲ့ဘင်္ဂလီတွေလည်းရှိလာပါတယ
်။1988မှာမပုံတင်စစ်ဆေးတဲ့အခါရခိုင်ရောက်ဘင်္ဂလီတသိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့ဘင်္ဂလီတွေကိုကုလသမဂ္ဂကဒုက္ခသည်အဖြစ်သတ်မှတ်ပြီးရိတ်ခါစည်းဝါးထောက်ပံ့ပါတယ်အဲ့ဒီအချိန်မှာရိုဟင်ဂျာမျိုးချစ်တပ်ဦးနဲ့ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ပေါ်ထွက်လာပြီးမောင်နှောနဲ့ဘူသီးတောင်မှာရိုဟင်ဂျာပြည်နယ်တည်ထောင်ဖို့တောင်းဆိုကြပါတယ်1988အရေးတော်ပုံကြောင့်တပါတီဆိုရှယ်လစ်စနစ်ကြာဆုံးတဲ့အခါရိုဟင်ဂျာလှုပ်ရှားမှုဟာပြည်ပအထိပေါက်ရောက်လာတာတွေ့ရပါတယ်ရိုဟင်ဂျာဟာတိုင်းသားလူမျိုးဖြစ်ကြောင်းဝါဒပြန့်နာကိုနိုင်ငံခြားမီဒီယာနဲ့လူအခွင့်အရေးအဖွဲ့တွေကယုံကြည်လာကြပါတယ်နိုင်ငံခြားမွတ်စလင်နိုင်ငံတွေရဲ့အထောက်အပံ့ကိုဘင်္ဂလီဒုက္ခသည်တွေစတင်ရရှိချိန်ဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကိုအရှေ့ပါကစ္စတန်နဲ့ပူးပေါင်းဖို့ကြိုးပမ်းချိန်ကစပြီးရခိုင်နယ်ဘင်္ဂလီကိုပြည်တွင်းမှာယုံကြည်သူနှဲပါလာပါတယ်မြန်မာဘင်္ဂလားဒေ့ရှ်ဆက်ဆံရေးကောင်းမွန်လာရင်တောင်အစ္စလာမ်နိုင်ငံတည်ထောင်လို့စိတ်ဟာပျောက်ပြယ်သွားမှာမဟုတ်ပါဘူးဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီပြဿနာကိုသဘောပေါက်ပုံရပါတယ်က ကောက်ဆစ်ဘဇာကောဖလောင်းစင်းမြို့နယ်ဥကိယအရက်မှာဘင်္ဂလီဒုက္ခသည်တွေအတွက်မြေအေက2000တတ်မှတ်ထားကြောင်းစက်တင်ဘာ10ရက်နေ့ထုတ် The Daily Star သတင်းစာမှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်စစ်ကောင်နယ်မှာရခိုင်ကဘင်္ဂလီတွေဝင်ရောက်ခိုလုံမှုကြောင့်မွတ်စလင်မဟုတ်တဲ့ဒေသခံတိုင်းရင်းသားတွေအိုးမဲ့အိမ်မဲ့ဖြစ်ရတယ်လို့အိန္ဒိယအခြေစိုက်အာရှလူခွင့်ရေးအဖွဲ့ကဆိုပါတယ်ဘန္ဒပန်ခရိုင်မှာလူများစုဖြစ်လာတဲ့ဘင်္ဂလီဒုက္ခသည်တွေဟာဗုဒ္ဓဘာသာဝင်တွေစီကမြေယာလူရဲ့ကြပြီးရခိုင်ပြည်နယ်ကမွတ်စလင်အကြမ်းဖက်အဖွဲ့ကိုလည်းထောက်ခံအားပေးတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့ဘင်္ဂလီတွေကိုစစ်တကောင်းမှနေရာချတဲ့အစီအစဉ်ကြောင့်ရခိုင်ကိုပြန်သူနေနေတယ်လို့အာရှလူအခွင့်အရေးအဖွဲ့ကဆိုကြောင်းဖေဖော်ဝါရီလ20ရက်နေ့ထုတ် Hindustani Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာပြည်ရဲ့သုံးသချက်စီစဉ်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့တိုင်းရင်းသတင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီစီစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတော့တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တစ်ခုလုံးမှာလုံခြုံရေးကိုတိုးမြင့်ချထားပြီးမြို့အဝင်အထွက်တွေကိုစစ်ဆေးမှုတွေပြုလုပ်နေပါတယ်။ချင်းပြည်နယ်ခိုင်ကန်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတက်တဲ့မီးရှို့စနက်တန်အချောင်းတပေါင်းကိုဖမ်းမိခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မောင်းနှုံခရိုင်မှာလုံခြုံရေးစိတ်ချရတဲ့အနေအထားမရှိသေးတဲ့အခြေအနေအကြောင်းတွေကိုကြားချရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်တစ်ခုလုံးမှာအော်တိုဘာလ9ရက်နေ့ညနေပိုင်းကစပြီးလုံခြုံရေးတွေကိုတိုးမြင့်ချထားပြီးမြို့အဝင်ထွက်တွေစစ်ဆေးမှုတွေပြုလုပ်နေပါတယ်စစ်သွင်းမြို့မှာဆိုရင်မြို့အဝင်ထွက်ဂိတ်တွေအပါအဝင်တင်းမော့စိတ်နဲ့လမ်းမကြီးစတဲ့လူစီကားတဲ့နေရာတွေမှာယင်အသွားအလာတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့စစ်တွေမြို့ခန့်တွေကပြောပါရယ်အခုလိုလှုပ်ဆောင်တာကတော့ဩဂတ်လအတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတချို့နေရာတွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်ပောက်ကွဲရဲ့ပစ္စည်းတွေတည်ဆောင်မှုမလုပ်နိုင်အောင်ဖြစ်တယ်လို့ဆိုပါရယ်အလားတူတခြားမြို့နယ်တွေမှာလည်းကားဂိတ်တွေအပါအဝင်ဈေးတွေမှာလည်းလုံခြုံရေးတွေတုံးမြင့်ထားတယ်လို့လုံခြုံရေးတင်းကျပ်ထားတာတွေရှိနေပါတယ်
။ချင်းမြင့်နယ်ခိုင်ခမ်းမြို့စုပေါင်းစစ်စေးရေးဂိတ်မှာပောက်ကွဲစီတက်တဲ့အိန္ဒိယနိုင်ငံထုတ်မီးရှို့စနစ်တန်အချောင်းတောင်းကိုအော်တိုဘွာလ9ရက်နေ့ကဖမ်းမိခဲ့ပါတယ်။အိန္ဒိယမြန်မာအမှတ်2နယ်စပ်ကုန်းလိုရေးစခန်းပရီခေါဒရာမြို့ကနေကလေးမြို့ဘက်ကိုမောင်းနှင်လာတဲ့ဂျီကာတစီကိုတင်ကမကင်းဖြစ်ပြီးစစ်စေးကြည့်ရမှာအမှတ်10မီးရှို့စနစ်တန်အချောင်းတောင်းကိုဖမ်းမိခဲ့တာဖြစ်တယ်လို့ခိုင်ခံစုပေါင်းစစ်စစ်ရေးခဲကတာဝန်ရှိသူတို့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကာရမလာနုံဆန်းအာရဲ့ဆွဲဆိုချက်အရဒီမီးရှို့စနစ်တန်ကိုကလေးမျိုးတန်ဟန်ရက်ွက်ကဥလွယ်သေးထံကနေစက်ကူတဖာကိုကြံ့ငွေ 9,000 နှုတ်နဲ့တင်ဆောင်လာတာဖြစ်တယ်လို့ဆွဲဆိုထားပါတယ်ကာရမနဲ့တူဥလွယ်သေးရဲ့ဇနီးတို့ကိုတပ်ဆိုင်ရာကနေဖမ်းဆီးအရေးယူထားပါတယ်
ကရင်ပြည်နယ်မှာလှုပ်ဆောင်မဲ့လျက်စစ်တပ်အားပေးကြောက်မီသွေးစက်ယုံစီမံကိန်းနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားစည်းရုံးအနေနဲ့လူထုထံသဘောထားချပြပေးဖို့ကရင်ပြည်နယ်ရှိအရက်ဖက်အဖွဲ့29ဖွဲ့ကနေအခုလ3ရက်နေ့က KNU ထံစာတင်ပြပြီးတိုက်တွန်းလိုက်ပါတယ်ကြောက်မီသွေးစီမံကိန်းအကောင့်ထယ်ဖို့မဲ့ဗအံမြို့နယ်ဝတ်ကြီးကျွော်အုပ်စုမှဆိုရင် KNU တပ်မဟာတပ်ထိန်းချုပ်နယ်မြေဖြစ်တဲ့အတွက် KNU ဘက်ကသဘောထားကိုတရှိဖို့လိုအပ်ကြောင်းအဲ့ဒီတင်ပြတဲ့စာမှာဖော်ပြထားပါတယ်တိုက်တွန်းချက်ရခင်ယူဖက်ကသဘောထားထုတ်ပြန်ပေးမှဖြစ်ပြီးမထုတ်ပြန်ခင်ကြောင့်မီတွေကောင်းကျိုးဆိုးကျိုးရဲ့အချက်လက်ပေါင်းစုံကိုသိရှိဖို့လိုအပ်တဲ့အတွက်တည်င်းအချက်လက်တွေကိုပေးပို့လာဖို့ KNU ဘက်ကဖိတ်ခေါ်ကြောင်း KNU တွဲဖက်အတွင်းရေးမှူးနှင့်ဘဒိုစောလာထွန်းကပြောပါရယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်မှာအမှန်တကယ်လိုအပ်တဲ့အတွက်ကန့်ကွက်မှုရှိရင်လည်းဖြစ်မြောက်အောင်လှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့ဇွန်လကကရင်ပြည်နယ်ဝန်ကြီးချုပ်ကနေလူထုတွေကိုပြောဆိုခဲ့ပါရယ်
မုံပြင်းနယ်မှာရှိတဲ့အစိုးရအခြေခံပညာသင်ကျောင်းတွေမှာဆိုင်းနာစာပေသင်ကြားနေတဲ့ဆရာဆရာမတွေကိုနေစာလပေးဖြစ်သုံးမြင့်ခန့်နိုင်ဖို့အတွက်ရှောက်လှတွေကိုမိမိတို့သက်ဆိုင်ရာမြို့နယ်ပညာရေးမှူးရုံးတွေမှာအောက်တိုဘာလ9ရက်နေ့ကနေ23ရက်နေ့ထိနောက်ဆုံးထားပြီးတော့သက်ဆိုင်ရာမြို့နယ်ပညာရေးမှူးရုံးကိုပေးဖို့ပြည်နယ်ပညာရေးဌာနကနေထုတ်ပြန်ထားပါတယ်။မုံပြင်းနယ်အစိုးရစာတင်ကျောင်းတွေမှာတိုင်းရင်းစာပေသင်ကြားခြင်းကိုရခိုင်အစိုးရလက်ထက်2024-2025ပညာသင်နှစ်ကနေစတင်ကောင်းတဲ့ပေါ်ခဲ့ပြီးသင်ကြားပေးတဲ့ဆရာဆရာမတွေကိုပြည်ထောင်စုရန်ပုံငွေနဲ့တစ်လကို3000ကျပ်တစ်နှစ်အတွင်း6လစာထောက်ပံ့ပေးခဲ့ပါတယ်။မုံပြင်းနယ်ကအစိုးရစတင်ကျောင်းတွေမှာမုံကရင်နဲ့ပို့တိုင်းသားစာပေတွေသင်ကြားလျက်ရှိပြီးကျောင်းဆရာဆရာမစုစုပေါင်း1300ခန့်ရှိတယ်လို့ပြည်နယ်ပညာရေးမှူးရုံးစီးရင်ရသိရပါတယ်။
မကြမီတောင်ကြီးမြို့မှာကျင်းပတော့မယ့်ရှမ်းပြည်ရဲ့အထင်ကရတဆောင်တိုင်းမီးဦးပြန်ပွဲတော်အတွက်ပြင်ဆင်နေချိန်မှာပဲတောင်ကြီးမြို့ပေါ်ကဟိုတယ်တက်ခုခန်းတွေဈေးနှစ်ဆမြင့်တက်လာနေပါတယ်။တာမန်ဟိုတယ်တွေရဲ့ပုံမှန်ဈေးနှုန်းတစ်ည3000ကနေလက်ရှိမှာ9000နီးပါးရှိနေပြီးပွဲကာလကျရင် 9000 အထိတိုးတက်သွားနိုင်မယ့်အလားအလာရှိကြောင်းလက်ရှိမှာတော့ပြည်တွင်းပြည်ပကဧည့်သည်တွေကနေအခန်းကြိုတင် booking လုပ်ထားတာကြောင်းဟိုတယ်ကြီးတော်များဟာအခန်းလိုမရှိတော့တဲ့လောက်ဖြစ်နေကြောင်းအိမ်ချမ်းမီအကျိုးတော်ဆောင်လုပ်ငန်းတွေလုတ်ကင်နေသူတောင်ကြီးဒေသခံနန်းလူကပြောပါရယ်တောင်ကြီးမြို့ပေါ်မှာလက်ရှိဟိုတယ်35လုံးမိုဒယ်3လုံးနဲ့တက်ခုခန်း60လုံးရှိကြောင်းဟိုတယ်နဲ့ခရီးသွားညွန်ကြားရေးမှုစီဌာနစီးရင်များအရသိရပါရယ်နှစ်စဉ်ပွဲတော်ကာလမှာဒီဟိုတယ်တွေအပြင်တောင်ကျောင်းကြီးမင်းကျောင်းနဂပတ်ကျောင်းစတဲ့ကျယ်ဝန်းနဲ့ဘုံကြီးကျောင်းတွေမှာပါဧည့်သည်တွေပြည့်ရှံနေတတ်ပါရယ်တောင်ကြီးတဆောင်တိုင်းပွဲတော်ကိုအဝေယာမီးပုံပြန်ကွေးမှာအောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်နှံခေမှာဩဂတ်လနောက်ဆုံးအပတ်က ARSA အစံဖတ်သမားတွေကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတိုင်းရင်းသားတွေနေရဲစွန့်ခွာပြီးဒုက္ခသည်တွေအဖြစ်တခြားနေရာတွေကိုပြောင်းရွှေ့ခေလုံရာကနေအခုခါမှာဒေသခံတချို့နေရဲကိုပြန်လာပြီးဖြစ်ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်အတွင်းကမတည်ငြိမ်သေးတဲ့လုံခြုံရေးအခြေအနေအကြောင်းကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်
ဒေသအတွင်းမှာတင်ကြီးမှုအနေငယ်ရှိလာတဲ့အတွက်နေရဲစန့်ခွာသူတို့ချို့ပြန်လာနေကြပြီဖြစ်ပေမဲ့လုံခြုံရေးစိတ်မချရသေးဘူးလို့ဘူးသီတော်မျိုးဇေယာယာမကြောက်စရာတော့ဥအင်တာဝန်သားကအခုလိုမိပါရဲ
။ဒီလိုအခြေအနေတော့လောလောဆယ်တော့တက်တာပဲလုံခြုံစွာတည်ယူကြရတယ်ဆိုတော့အင်းကြီးပဲဆက်ရပဲရှိရတယ်။ဒေသကဟိုခါစားမှုဆိုတော့ချင်းလမ်းမှာရှိရတာပေါ့။ဟိုဘိုးရဲနေရဲ့ဆယ်နေရဲ့အဲ့လိုပြေတော့ဝင်နေနေပါတယ်ပြေရတယ်ဆိုတော့ဟိုဆက်ဖြစ်ပါတော့ဆက်ပြီးတော့လုံလုံချင်းချင်းမပြေပေါ့။ဒါမှမဟုတ်ဆရာကတော့တဲ့ရဆိုတော့
အာစာဖွဲ့ကတဖက်သက်အပိုက်ခက်ရိုက်စေးခဲ့တာအော်တိုဘာလ9ရက်နေ့ကတလားပြစ်ခိပြီဖြစ်တဲ့တော့ဒီရပိုက်တွေအတွက်မှာတိုက်ခိုက်မှုတွေထပ်ပြီးဖြစ်လာနိုင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်လုံခြုံရွတ်တဲ့တွန်းမြန်ထားပေမဲ့စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ကြမ်းဖက်မှုတွေဖြစ်ပြီးနောက်မော်တော်မြို့နယ်အတွက်မှာလူမှုကူညီရေးတွေလုပ်နေတဲ့စာရေးဆရာဝေဟန်အောင်ကမော်တော်မြို့နယ်လုံခြုံရွတ်အခြေအနေကိုအခုလိုပြောပါတယ်
လုံချုံရဲ့အခြေအနေကတော့တစုံတရာလုံချုံနေပြီလို့ပြောလို့ရတယ်။ဘာလို့ဆိုရင်ဒီကဒီတက်မတော်သားတွေရဲ့အဲဒီမုံတော်ဒေသလုံချုံရဲ့နေသိရလုံချုံရဲ့ဌာနရဲ့သူတို့ကတော့ဟိုနေရောညရောပေါ့နော်ကင်းလေးနေတာတော့ဟိုကင်းဆင်းနေမှာဟိုအဆောင်ချတာတော့ပုံမှန်အချင်းကိုလုံချုံနေရတဲ့တည်းနဲ့မုံတော်ဒေသဟာတစုံတရာအေးရှဲနေပြီလို့ပြောလို့ရတယ်ခင်ဗျာ
။နေဖတ်တင်မှာတော့ရွာသားတွေဟာအခုအချိန်ထိတောတောင်ရှောက်မြောက်တွေကိုတော့ပြီးငါးရှာထန်းခေါက်တာတွေမလုံနိုင်သေးတယ်လို့စပတ်ရိတ်သိမ့်တာတွေကိုလည်းမလုံနိုင်သေးတဲ့အတော့အခါခဲတဲ့ရှိနေသေးတယ်လို့လည်းဆရာဝေဟန်အောင်ကပြောပါတယ်။လရှိမုံတော်ရဲ့အတွက်မှာတိုက်ခိုက်မှုတွေညင်သနေပေမဲ့နေအိမ်မရှိမှုတွေရှိနေသေးတယ်လို့လာလုံးမိုက်တွေသင်တဲ့တွေနဲ့ဆားဆက်ပစ္စည်းတွေကိုနေမြေရှင်းလန်းရဲလုံနေတဲ့လုံခြုံရဲတပ်ဖွဲ့ဝင်တွေကနေ့စိုက်သိမ့်ဆေးရမိနေတဲ့တော့ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေပြီးရွာအပြင်ကိုမထွက်ရပေးဖြစ်နေတယ်လို့မောက်တော်မြို့နယ်မြောက်ပိုင်းလောက်တုံကျေးရွာသားကိုကျော်ဝင်းကပြောပါတယ်ပြည်နေဝန်ကြီးချုပ်ဦးညီဘူးကမောက်တော်ခရရဲ့အုပ်ချုပ်ရေးမှူးရုံးမှာအော်တိုဘာလ6ရက်နေ့ကဌာနဆိုင်ရာတွေကတာဝန်ရှိသူတွေနဲ့ပြုလုပ်တဲ့အစည်းအဝေးမှာအခါခဲတွေရှိနေပေမဲ့တဖွဲ့နဲ့တဖွဲ့ပေါက်ဆက်ပြီးစပါးရိတ်သိမ့်ရေးစရောင်းစရာကောက်ယူရေးမော်တော်ဖြည့်စင်နဲ့ပတ်သက်ပြီးပြန်လည်နေရာချထားရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးတွေအတွက်အလုံးပူပေါ်လှုပ်ဆုပ်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တီးတိမ်မျိုးကနေကလေးမျိုးကိုဆင်းလာတဲ့ခီးတဲ့တင်ဆောင်ထားတဲ့ကုန်တင်ရင်တစည်းစက်တင်ဘာလ10ရက်နေ့ကတိမ်းမောက်သွားတဲ့အတွက်လူ9ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သေဆုံးဒဏ်ရာရရှိသူတွေအတွက်ဒေသခံအာဏာပိုင်တွေကနေအကူအညီပေးဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။နိုင်ကုန်းအိမ်ကနေခုလိုစူးစီးတင်ဆက်ထားပါတယ
်။ချင်းမြင့်နယ်တီးသိမ်မြို့နယ်လိုင်တူးရွာကနေကလေးမြို့ကိုဆင်းလာတဲ့ကားလစီတိုင်းငင်းလွန်6ထဲထိုးကြခဲ့ရမှာခကြီးတဲ့9ဦးသေဆုံးခဲ့တယ်လို့တန်ရရရှိတဲ့လူနာတွေကိုစကိုင်းတိုင်းဒေသကြီးကလေးမြို့ဆေးရုံမှာဆေးကုသခံနေရပါတယ်။ ထိခိုက်သေးဆုံးဆိုင်ရရသူအခြေအနေတွေကိုတော့ကလေးမျိုးလူမှုကွန်ရက်ရေးဖွဲ့ဝင်တာဝန်ရှိသူလူဖြစ်တဲ့ကိုသိန်းစောဦးကအခုလိုပြောပါတယ
်။မင်းလေးငါရောက်ဆုံးသွားကြ။ဒီမှာတော့ရှေ့ရတော့ပဲရှာနေကြတယ်။ဒါနဲ့ရတော့ဟိုပြန်လာကြကလေးမျိုးကစိတ်ကန်းတာပဲကလည်းပြောရတယ်။လူနာကရှင်နေတာအဲ့တော့မတော့ပါဗျ
။ဒေဆုံးတန်ရရသူတွေဆိုကကလေးခရိုင်အာနာပိုင်တွေကလည်းဆောက်ပမှုတွေပေးဆောင်နေတယ်လို့ကိုသိန်းစုံဦးကဆက်ပြောပါတယ်။
ကျွန်တော်ခါရကတော့တည်တဲ့လူကိုတယောက်တစ်သိန်းလူနာတွေတော့၅တောင်းပြီးသေးတယ်
။ကားပေါ်မှာလိုက်ပါသွားကြတဲ့ခီးတဲ့များစုဟာတီးသိမ်မြို့နယ်လိုင်းတီးကျေးရွာမှာအောက်တိုဘာလ၈ရက်နေ့ထိကျင်းပခဲ့တဲ့ချင်းရိုးရာခွာသူပွဲတော်ကိုဆွဲရောက်ခဲ့ပြီးကလေးမျိုးဘက်ကိုအပြန်လမ်းမှာအခုလိုကားတိမ်မောက်ခဲ့တယ်လို့ကျေးရွာသူမှတ်မော်သေးကဆိုပါတယ်
ကားမဆင်းချောင်းလားနော်အာချောင်းလေးနေရာမှာမြည်ကြော့တဲ့နေရာကိုကားတွေကနင်းတဲ့ခါကျတော့ဘာမီးကကားအလေးချိန်ကိုမခံနိုင်လို့ကျသွားတဲ့သဘောပါပဲဒီလိုက်ကြည့်ရမှာတနစ်တစ်ချိန်ကြီးပါတဲ့ခွာသူပွဲဆိုတာရှိတယ်လေဒီစားတက်လို့ကလေးမျိုးမှာပြောင်းနေတဲ့လူတွေကဒီမှာခွာသူပွဲလာတုံးကြတာပေါ့
အစူပါကားမောက်တဲ့နေရာလမ်းမဆက်သေးရေးဆူဝါတဲ့နေရာတစ်ခုဖြစ်ပြီးရေမတော်တဆဖြစ်ပွားမှုတွေမကြာခဏဖြစ်ပွားလေးရှိပါတယ်အောက်တိုဘာလ10ရက်နေ့ကလည်းချင်းမြင့်နယ်တောင်တက်လမ်းတိုင်းကင်းရွာနီးသုံးသပ်ကွေ့မှာပဲဆက်အမျိုးသားကားရစီထိုးကြခဲ့ပြီးကားပေါ်ပါလာတဲ့သူတွေကိုရှာဖွေနေစေလဲဖြစ်ပါတယ်ချင်းမြင့်နယ်ဟာတိုင်းနယ်ပြည်နယ်များနဲ့ကဖုံပြုံမှုအနှိမ့်ကျဆုံးဖြစ်ပြီးလမ်းမဆက်တွေရေးခက်ခဲတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်တစ်ခုလုံးမှာအောက်တိုဘာလ9ရက်နေ့ကစလို့လုံခြုံရေးတော်မြင့်ချထားပြီးမြို့အဝင်ထွက်တွေကိုစစ်ဆေးမှုတွေပြုလုပ်နေပါတယ်။ချင်းပြည်နယ်ခိုင်ကမ်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတက်တဲ့အိန္ဒိယနိုင်ငံထုတ်မီးရှို့စနက်တန်အချောင်းတပေါင်းကိုဖမ်းဆီးရမိခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင်တိုင်းရင်းသတင်းတော့တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်တယ်လို့ကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကနေလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အဲ့မှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေနဲ့အတူ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းညုတ်ကိုကိုအောင်လွင်ကတက်လက်ချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ပြမေးဆွေဖက်စီကန်ကြီးရဲ့အမေရိကန်နိုင်ငံသူကိုက်လင်ကိုမန်ကင်မိုပြည်သူကနေဒါနိုင်ငံသားဂျော့ရှုအဘွားနဲ့သားသမီး၃ယောက်တို့ကိုအာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်ပါကစ္စတန်နိုင်ငံလူမျိုးစုဒေသကနေကတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ကြေညာလိုက်ပါတယ်။သူတို့က2012ခုနှစ်ကလေးကအာဖဂန်မှာပြောင်းဆုံသွားတာဖြစ်ပြီးနောက်ပိုင်းမှာတော့အာဖဂန်တာလီဘန်တွေကပြန်မေးဆွေးခဲ့တာဖြစ်ကြောင်းကြေညာထားတာပါ။စစ်စင်အောင်မြင်ခဲ့တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့နှစ်နိုင်ငံဆက်ဆံရေးမှာတိုးတက်မှုလက္ခဏာတစ်ရပ်ဖြစ်နေချီးကျူးပြောဆိုခဲ့ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကအစ္စရေးနိုင်ငံကိုစန့်ကျင်တဲ့ဗလက်တဲ့သဘောထားတွေရှိနေတယ်ဆိုပြီးအမေရိကန်ကဖော်ဝင်ဖြစ်ကနှုတ်ထွက်လိုက်ပါတယ်။ဆုံးဖြတ်ချက်ကိုအလွယ်တကူချမှတ်ခဲ့တာမဟုတ်ဘဲအစ္စရေးစန့်ကျင်ဗလက်မှုတွေဆက်လုပ်နေတဲ့ UNESCO အဖွဲ့မှပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုအပ်နေကြောင်းအမေရိကန်ရဲ့စိုးရိမ်မကင်းတဲ့သဘောထားကိုရောင်းပြန်ထင်ရှားခဲ့တာဖြစ်ကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနဲ့မြန်မာနိုင်ငံအမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတို့တွေ့ဆုံဆွေးနွေးကြပါတယ်။ရင်ဂျာရီပေါ်ပြည်နယ်မှုတွေတာဝန်ယူမှုတာဝန်ခံမှုနဲ့စိုးရွားလာတဲ့အကျပ်တဲပြဿနာကြီးကိုရှေ့ဆက်ဖြေရှင်းနိုင်ရေးဆွေးနွေးခဲ့ကြောင်းလဲအမေရိကန်သံမကြီးနီကီဟေးလီကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့တာပါ။ခိုင်ပြင်းတဲ့မြောက်ပိုင်းမှာလူညုံရေးတပ်ဖွဲ့တွေကလူခွေရေးချုပ်ပေါင်းမှုတွေကျွလွန်နေတယ်ဆိုတဲ့သတင်းတွေကမမှန်ကြောင်းမြန်မာစစ်တပ်အကြီးအကဲကပြောဆိုလိုက်ပါတယ်။လူညုံရေးတပ်ဖွဲ့ဝင်အနေနဲ့ဥပဒေနဲ့ညီသာဆောင်ရွက်နေတယ်ဆိုတော့မြန်မာနိုင်ငံဆန်အမေရိကန်တမ်မကြီးစကော့မာစီယဲနဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မူရင်းမင်းအောင်လင်ကပြောကြားခဲ့တာဖြစ်တဲ့အကြောင်းတမ်မတော်ကော်ဝေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအမတ်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ဖိုက်တိုက်ဇောင်းရက်ဖြစ်ပါတယ် VOA American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့မီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါ
Thank you.
This program has come to you from the Voice of America, Washington.